Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်မတ်လ21ရက်ချက်သားရညအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American နိုင်ငံ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ Line meter 1925 32ပြင် VOA website Facebook နဲ့ YouTube တို့ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစည်းအဝေးမူကတော့ကျွန်တော်ဝင်းမြင့်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆူမြတ်မော်ပါအမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကင်ဟာဂါဇာအရေးနဲ့ပတ်သက်လို့ဒီအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာအာရဗ်နိုင်ငံတာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးနေပါတယ်တခါဒီတရုတ်နဲ့ရုရှားကြားမှာခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နေတာကကမ္ဘာနိုင်ငံရဲ့ချင်းဝင်ရှာကိုပြောင်းလဲသွားစေနိုင်တယ်လို့ဒီအင်ဒိုပစိဖစ်ဒေသဆိုင်ရာအမေရိကန်စစ်တပ်အကြီးအကဲကပြောကြားလိုက်ပါတယ်ဒီကကုလသမဂ္ဂကနှစ်စဉ်ထုတ်ပြန်တဲ့ဒီကမ္ဘာနိုင်ငံတွေရဲ့ပျော်ရွှင်မှုအငြင်းကောင်းမှာတော့မြန်မာနိုင်ငံကအောက်ဆုံးသားမှာရောက်နေပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါမဆင်မြတ်မွေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ကရင်ဘက်တိုက်ပွဲကြောင့်နောက်ထပ်စစ်ကောင်စီတပ်ဖွဲ့ဝင်80ကျော်ထိုင်းဘက်ကိုထွက်ပြေးလာလာမှာစစ်ရှောင်ကူညီနေသူက
ဖမ်းမြန်မာနေဆက်ဒီတက်ခံအုံဖတ်မျိုးနဲ့ဒီမကျန်ကြေးရတယ်ဟိုပေါ့နော်ဒီနေ့ပြေးလာတဲ့စစ်သားစုစုပေါင်းစကားဆိုတာ82ယောက်ပြေးလာတယ်နေကြတော့တက်ကနေပြီးတော့တရင်ထုတ်ပြန်လို့ပေါ့နော
်နောက်ကချင်ဘက်မြစ်ကြီးနားပေါ်မှာလမ်းကစစ်ကောင်စီစခန်းတွေကို KIA ကချင်တက်တိုက်ခိုက်နေပြီးဌာနချုပ်နာစခန်းတစ်ခုကိုလည်းသိမ်းပိုက်ခဲ့ပါတယ်နောက်စစ်တပ်သည်ကရင်နေဒေသဒုက္ခသည်တွေရဲ့ဘဝကိုဘယ်လိုရှိပါလဲအခုလိုသတင်းလွားတဲ့အပြီးမှာတော့ကျသာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခရဲမြန်မာပြည်သုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွားကဏ္ဍတွေစက်တိုက်လာဖို့ရှိပါတယ်အခုရည်စုံတော့ထိတ်တဲ့သတင်းတွေကိုမဆုမြန်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီဂါဇာစစ်ပွဲရစားရေးနဲ့ပတ်သက်လို့ဒီအာရဗ်နိုင်ငံကောင်းဆောင်တာဝန်ရှိသူတွေနဲ့အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဒီကနေ့ကျသာရင်းညမှာတွေ့ဆုံဆွေးနွေးနေပါတယ်ဂါဇာကမ်းမြောင်ဒေသအပြည့်အဝရေးဟာမတ်စစ်သေးကြွတွေဖမ်းထားတဲ့တစားကန်တွေပြန်လွတ်ရေးဂါဇာကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ရင်းနဲ့စစ်ပွဲလွန်ကာလအစီအစဉ်တွေကိုအီဂျစ်တာဝန်ရှိသူတွေအပြင်ဂျော်ဒန်၊ဆာဒီအာရေဗျ၊ကတားနဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်အစ္စရေးနဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွအဖွဲ့အစည်းစစ်ပွဲစတင်ခဲ့တဲ့2023အောက်တိုဘာလကဆိုရင်တော့ဝန်ကြီးဘလင်ကင်ဟာအရှေ့လက်ပိုင်းဒေသကို6ချိန်မြောက်ရောက်နေတာဖြစ်ပါတယ်။ဂါဇာမှာချက်ချင်းအပြည့်ရပ်ပြီးဖမ်းဆီးထားတဲ့တစားကန်တွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်ကပြင်ဆင်ရေးဆွဲထားတယ်လို့ဝန်ကြီးဘလင်ကင်ကဒီဆော်ဒီအာရေဗျကိုဗုဒ္ဓဟူးနေ့မှာရောက်ခဲ့စဉ်တုန်းကလည်းအယ်ဟာဒက်သတင်းဌာနကိုပြောကြားခဲ့ပါတယ်။တစားကန်တွေပြန်လွတ်ပေးရင်းနဲ့တွဲထားတဲ့ချက်ချင်းအပြည့်ရဖို့တောင်းဆိုချက်ပါတဲ့ဆုံးဖြတ်ချက်မူကြမ်းဖြစ်တယ်လို့သူကပြောပါတယ်။ဒီမူကြမ်းကိုလုံခြုံရေးကောင်စီမှဘယ်တော့မဲခွဲမယ်ဆိုတာကိုတော့မသိရသေးပါဘူး။ဂါဇာဒေသမှာအပြည့်ရရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီမှအရင်မဲခွဲခဲ့တဲ့ကတော့အမေရိကန်ကဗီတိုသုံးပယ်ချခဲ့မှုပါတဲ့။မူကြမ်းထဲမှာဟာမတ်စ်တို့ဖမ်းဆီးထားတဲ့တစားကန်တွေပြန်လွတ်ပေးရေးကိုဖိအားပေးတောင်းဆိုထားတာမပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒန်သောမတ်စ်ဂရင်းဖီလ်ကအဲ့ဒီတုန်းကပြောဆိုခဲ့ပါတယ်ရှင်
။ဒီဂါဇာဒေသပါလက်စတိုင်းမှာအစ္စရေးကျူးလွန်မှုကိုအမေရိကန်သမ္မတကသတိပေးဖို့အမေရိကန်ရာရှိကြီးဟောင်းတွေကတောင်းဆိုလိုက်ပါတယ်။ပါလက်စတိုင်းတွေရဲ့နိုင်ငံသားအခွင့်အရေးနဲ့အခြေခံလိုအပ်ချက်တွေကိုညှင်းပယ်တာပါလက်စတိုင်းဒေသနောက်ဘက်ကမ်းခြေမှာဂျူးလူမျိုးတွေပြောင်းရွှေ့ရှေ့ချနေထိုင်မှုတိုးချဲ့လုဆောင်နေတာတွေအတွက်ကြီးမားတဲ့အကျိုးဆက်တွေရင်ဆိုင်ရနိုင်တယ်ဆိုတော့သမ္မတဂျိုးဘိုင်ဒန်အနေနဲ့အစ္စရေးကိုတတိပေးဖို့တန်တမန်နဲ့စစ်ဘက်ရာရှိအောင်80နီးပါးပါဝင်တဲ့အမေရိကန်ဆိုရအရာရှိဟောင်းတွေကအိတ်ဖွင့်ပေးစာစာရေးသားပေးပို့ခဲ့ကြတာပါအစ္စရေးကိုကူညီထောက်ပံ့နေတဲ့နေရာမှာအမေရိကန်ရဲ့ဥပဒေတွေမူဝါဒတွေနဲ့ကန့်ညီအောင်အစ္စရေးဘက်ကလိုက်နာဆောင်ရွက်ရမယ်ဆိုတဲ့ကမ်းသတ်ချက်တွေထည့်သွင်းဖော်ပြတာအပါအဝင်အစ္စရေးရဲ့လွတ်ဆောင်မှုတွေကိုဆန့်ကျင်ရက်တီတဲ့ခိုင်မာတဲ့မူဝါဒတွေအမေရိကန်ကချမှတ်ဆောင်ရွက်ဖို့အိတ်ဖွင့်ပေးစာမှာတိုက်တွန်းထားပါတယ်ဒီအိတ်ဖွင့်ပေးစာမှာလက်မှတ်ထိုးသူတွေတဲ့သံမဟောင်း10ယောက်ကျော်အပြင်နိုင်ငံသားဌာနနဲ့ပင်နဂွန်စစ်ဌာနချုပ်ကအရာရှိဟောင်းတွေသမ္မတဘီကလင်တန်လက်ထက်ကမြို့သားလုံခြုံရေးအကြံပေးအရာရှိဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အန်တိုနီလိတ်အပါအဝင်အိမ်ပြည်တော်နဲ့ထလွင်းအရာရှိဟောင်းတွေပါဝင်ပါတယ်မနေ့အောက်တိုဘာ9ရက်နေ့ကအစ္စရေးနိုင်ငံတောင်ပိုင်းကိုဟာမတ်စစ်သွေးကြွတွေဝင်ရောက်စီးနင်းပြီးလူထောင်ချီသတ်ဖြတ်ရှာကြောပြန်ပြီးဆွဲသွားတဲ့လူရက်ကိုတွန့်ပြန်နေတဲ့အနေနဲ့အစ္စရေးကတွန့်ပြန်တိုက်ခိုက်နေတာပါခင်ဗျာ
ယူကရိန်းနိုင်ငံကီးဗ်မြို့တော်ကိုပြစ်မှတ်ထားပြီးတော့ဒီရုရှားတို့ရဲ့လေကြောင်းကနေတိုက်ခိုက်မှုကြောင့်10ယောက်ထပ်မင်းထိခိုက်ဒဏ်ရာရသွားပါတယ်။ရုရှားတို့ပြစ်လိုက်တဲ့မစ်ဆိုင်တုံး30ခုလုံးကိုဖျက်ချဖျက်ဆီးပစ်နိုင်တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ဒုံးကြီးအပိုင်းစားတွေဟာကီးဗ်မြို့တော်တွေကရက်ွက်တော်တော်များများမှာရှိတဲ့လူနေအထောက်အုံတွေဘောကိုကျခဲ့ပြီးတော့မိလောင်ခဲ့တယ်လို့10ယောက်ထပ်မင်းလည်းဒဏ်ရာရခဲ့တယ်လို့မြို့တော်ဝန်ဖီဒယ်လီကလစ်ကိုက Telegram လူမှုကွန်ရက်မှာရေးတင်ခဲ့ပါတယ်Patriot ဒုံးခွေးစနစ်အပါအဝင်ဒီကမ္ဘာထိပ်တန်းဒုံးခွေးစနစ်တွေကိုကျော်နိုင်တဲ့မစ်ဆိုင်ဒုံးတွေရုရှားတို့မှမရှိတဲ့အတွက်ဒီအကာအကွယ်တွေကိုယူကရိန်းတို့အတွက်ချက်ချင်းလိုအပ်နေတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကပြောပြီးတော့ယူကရိန်းမဟာမိတ်နိုင်ငံတွေကိုဒီကနေ့ထပ်ပြီးတောင်းဆိုခဲ့ပါတယ်။နိုင်ငံရေးအရာစန္ဒားရှိရင်ယူကရိန်းမျိုးတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်လို့လည်းသူကလူမှုကွန်ရက်မှာရေးတင်ခဲ့တာပါ။အင်ဘီရောအမျိုးသားလုံခြုံရေးဆိုင်ရာအကြံပေး Jake Sullivan နဲ့ Tamara Zelensky တို့ Kiev မြို့တော်မှာတွေ့ဆုံခဲ့ပြီးနောက်တရက်မှာပဲအခုလိုရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုလှုပ်တာဖြစ်ပါတယ်။ယူကရိန်းအတွက်စီးရီးထောက်ပံ့မှုပါတဲ့အသုံးစရိတ်မူကြမ်းကို American Outlook တော်မှာအတိမပြုနိုင်သေးတာကြောင့် American အစိုးရအနေနဲ့ယူကရိန်းပေါ်မှာဆက်လက်ထောက်ခံနေဆိုတာပြသတဲ့ခရီးစဉ်ဖြစ်ပါတယ်ရှင်။
တရုတ်နဲ့ရုရှားပူးပေါင်းလာတာကကမ္ဘာ့အင်အားချိန်ခွင်ရှာကိုချိန်ချောက်နေပြီလို့ American အရာရှိကြီးတွေကထုတ်ပြောလိုက်ပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံကြားပုံမှန်ခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ပြီးအနောက်အစုရဲ့စီးလုံးညီညွတ်မှုကိုချင်းချောက်လာနေတာကကမ္ဘာနိုင်ငံရဲ့ချင်းဝေရှာကိုပြောင်းလဲပြစ်နိုင်တယ်လို့ American စစ်ဘက်နဲ့ကာကွယ်ဆိုင်ရာထိတဲ့ရရှိတွေကြားစိုးရိမ်မှုတွေကြီးထွားထုတ်ပြောလိုက်တာပါတရုတ်နဲ့ရုရှားနိုင်ငံတို့ရဲ့ပြောင်းလဲဖြစ်ပေါ်နေတဲ့ဆက်ဆံရေးဟာလက်ရှိနိုင်ငံရဲ့အခင်းကျင်းတွေရဲ့အဓိကအကြောင်းရင်းဖြစ်ပြီးဒါဟာသူ့ရဲ့စစ်မှုထမ်းတန်နှစ်ပေါင်း40အတွင်းအန္တရာယ်အရှိဆုံးအချိန်ဖြစ်တယ်လို့Indo-Pacific ဒေသဆိုင်ရာ American စစ်တပ်ကြီးကလွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီမှပြုလုပ်တဲ့ကြားနာပွဲအတွင်းထည့်သွင်းပြောဆိုခဲ့တာပါ။အာနာရှင်နှစ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုတွေကလုံခြုံရေးအခြေအနေပေါ် American ရဲ့ရှုမြင်လှုပ်ဆောင်မှုတွေကိုပြောင်းလဲသွားစေတယ်လို့ရေတပ်ဗိုလ်ချုပ်ကြီး John Aquilino ကပြောပါတယ်။သဘောထားတူညီတဲ့မဟာမိတ်တွေဒေသရင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းအဖြစ်ဒီအခြေအနေကိုတွန်းလိုက်တိုက်ခိုက်နိုင်မယ်လို့သူ့အနေနဲ့ယူဆကြောင်းပြောလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။မတ်လ21ရက်ကြာသပတေးနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံအနောက်အာချေးပြည်နယ်ကမ်းလွန်ရေမိုင်16မိုင်အကွာလောက်မှာမှောက်နေတဲ့ဆက်လီဝမ်ဘိုက်ပေါ်တွေ့ကက်ဒုက္ခရောက်နေကြတဲ့ရိုဟင်ဂျာ80နီးပါးကိုအင်ဒိုနီးရှားကဒီကနေ့ကယ်ဆယ်ခဲ့ပါတယ်။ကမ်းလွန်မှာဒုက္ခရောက်နေကြသူတွေကိုတွေးရှိခဲ့ပြီးတဲ့နောက်သူတို့ကိုအနောက်အာချေးပြည်နယ်မြို့တော်မဲလူဘိုကိုအာဏာပိုင်တွေကကယ်ဆယ်ခေါ်ဆောင်သွားတယ်လို့ဒီဒေသခံရှာဖွေကယ်ဆယ်ရေးဌာနက AFP သတင်းဌာနကိုပြောပါတယ်။ကလေး9ယောက်အမျိုးသမီး18ယောက်နဲ့အမျိုးသား42ယောက်စုစုပေါင်း69ယောက်ကိုကယ်ဆယ်ခဲ့တယ်လို့ရှာဖွေကယ်ဆယ်ရေးဌာနကပြောပါတယ်။မူလတုန်းကဆက်လီပေါ်မှာရိုဟင်ဂျာ150လောက်ပါပြီးတော့ဒါဇင်နဲ့ချီရေနစ်ကုန်တယ်လို့အသက်ရှင်ကျန်နေသူတွေကခံမှန်းပါတယ်။ရိုဟင်ဂျာတချို့ကသူတို့ဟာမြန်မာနိုင်ငံကဖြစ်တယ်လို့ပြောပြီးတော့ထိုင်းနိုင်ငံကိုသွားဖို့ကြိုးစားပေမဲ့ထိုင်းကလက်မခံလို့အင်ဒိုနီးရှားဘက်ရောက်လာတာလို့ဒီအနောက်အခြေရေလုတ်သားအဖွဲ့အတွေ့အမှုချုပ်ကပြောပြပါတယ်။တခြားဒုက္ခသည်တွေကတော့သူတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆစ်ဘဇားကလာကြသူတွေဖြစ်တယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာသူတို့ကိုအင်ဒိုနီးရှားကိုခေါ်သွားပေးနိုင်တဲ့လူပွဲစားတယောက်ကိုတွေ့ပြီးတော့ထွက်လာကြတာဖြစ်တယ်လို့ဒုက္ခသည်တယောက်က AFP သတင်းဌာနကိုပြောပါတယ်။သူတို့ရဲ့ရည်မှန်းချက်ကငွေပေးပြီးတော့မလေးရှားကိုသွားဖို့ဖြစ်ပါတယ်။ရိုဟင်ဂျာတွေပါလာတဲ့ဆက်လီရောသူတို့ကိုကယ်ဆယ်ဖို့ကြိုးစားတဲ့အင်ဒိုနီးရှား၅ဖမ်းတဲ့မော့ပါပုံထုံးနေတော့ကမှောက်ခဲ့တာပါရိုဟင်ဂျာတွေကဒီလာခဲ့တဲ့၅ဖမ်းလေအပေါ်မှာဝိုင်းတက်ဖို့ကြိုးစားစင်မှာမှောက်သွားခဲ့တာဖြစ်ပါတယ်ရှင
်ကမ္ဘာပျော်ရွှင်မှုအစဉ်အတန်းမှာမြန်မာကနောက်ဆုံးနှားကိုရောက်နေတာကိုလူမှုစစ်တမ်းကဖော်ပြလိုက်ပါတယ်ကုလစစ်တမ်းကဖော်ပြလိုက်ပါတယ်ကုလသမဂ္ဂကနှစ်စဉ်စစ်တမ်းကောက်ထုတ်ပြန်တဲ့ကမ္ဘာနိုင်ငံတွေရဲ့ပျော်ရွှင်မှုအစဉ်အတန်းစင်မှာမြန်မာနိုင်ငံကနောက်ဆုံးနှားတော်ဝင်မှာရှိနေတာပါ2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးလက်ရှိအချိန်ထိပြည်တွင်းမှာစစ်ရေးနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံဟာစစ်ရင်ကောက်ယူခဲ့တဲ့နိုင်ငံပေါင်း143နိုင်ငံနဲ့ပျော်ရွှင်မှုအဆင့်က118မှာရှိနေတာပါဒါဟာလူငယ်လူကြီးအားလုံးစုပေါင်းရလဒ်ဖြစ်ပေမဲ့လူငယ်တွေအတွက်တီးခြားခွဲထုတ်ဖော်ပြထားတဲ့စာရင်းမှာတော့မြန်မာဟာအဆင့်122မှာရှိနေပါတယ်မြန်မာနိုင်ငံကသက်ကြီး အသက်အရွယ်ကြီးရင်တဲ့လူကြီးပိုင်းအတွက်စစ်တမ်းရလဒ်တွေကတော့လူငယ်တွေထက်အနည်းငယ်ကောင်းမွန်ပြီးအဆင့်102မှာရှိနေပါတယ်မြန်မာနိုင်ငံဤသူပြည်တွင်းနိုင်ငံရေးစည်းရုံးမတည်ငြိမ်မှုတွေနဲ့နှစ်ပေါင်းများစွာရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ပျော်ရွှင်မှုအဆင့်တန်းကတော့အနည်းဆုံး143မှာရှိနေပါတယ်ပျော်ရွှင်မှုအဆင့်တန်းထိပ်ဆုံးနေရာမှာတော့ဖင်လန်နိုင်ငံကရှိနေပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာဒီသတင်းဖတ်တွေနဲ့ချီဆန္ဒပြနေတဲ့အလုတ်တင်ဆရာဝန်တွေရှေ့သတင်းပါမှာမှအလုတ်ခွင့်ပြမဝင်ရင်ဒီစေကုသားခွင့်လက်မှတ်တွေကိုပြန်ရုပ်သိမ်းမယ်လို့အစိုးရတာဝန်ရှိသူတွေကဒီကနေ့သတိပေးလိုက်ပါတယ်ဆန္ဒပြနေကြသူတွေကြောင့်အလုတ်မနိုင်မနှင်းဖြစ်နေကြတဲ့လုတ်ဖော်ကိုင်းဘက်ဆရာဝန်တွေလူနာတွေအတွက်ကိုအလုတ်ခွင့်ပြန်ဝင်ကြပါလို့လည်းကျန်းမာရေးဒုဝန်ကြီးပါကမင်ဆူးကပြောပါတယ်ရှေ့သတင်းပတ်ပါမှာအလုတ်ခွင့်ပြမဝင်ရင်အမိန့်ချိုးဖောက်မှုနဲ့ license တွေစတင်ရုပ်သိမ်းတော့မယ်လို့ဒုဝန်ကြီးကဒီကနေ့ပြောကြားခဲ့တာပါအလုတ်တင်ဆရာဝန်တွေထောင်ထဲချီဆန္ဒပြနေကြတာကြောင့်ဆေးရုံတွေမှာလိုအပ်ဆရာဝန်လိုအပ်တဲ့ပြဿနာတွေဖြစ်နေပြီးတော့အကျန်းမာရေးလုပ်ငန်းတွေမှာဝင်တို့ဝင်ဖို့ဖြစ်နေပါတယ်တောင်ကိုရီးယားမှာဆေးကြောင်းဝင်ခွင့်အရေးအတွက်ကိုတိတိတတ်တာတိုးမြှင့်ဖို့စီစဉ်နေတာကိုမချေနှက်တဲ့အတွက်အလုတ်တင်ဆရာဝန် 90 ရာခိုင်နှုန်းကျော်ကဆန္ဒပြနေကြတာပါတန်ဂိုရီးယားမှာအလုတ်တင်ဆရာဝန်စုစုပေါင်း 13,000 လောက်ရှိပါတယ်။ဆန္ဒပြနေကြတာတလားကျော်နေပြီမို့ဆေးရုံတွေမှာခွဲစိတ်ကုသမှုနဲ့တခြားကုသရေးလုပ်ငန်းတွေရာနဲ့ချီကိုလည်းရပ်ပစ်ခဲ့ရပါတယ်။အလုတ်ခွင့်ပြန်ဝင်ဖို့ပြီးခဲ့တဲ့လတုန်းကလည်းနောက်ဆုံးသတ်မှတ်ရပေးခဲ့ပေမဲ့တော်တော်များများကတော့ပြန်မဝင်ကြသေးပါဘူးရှင်
။ကမ္ဘာမှာကာလာဝိုင်းယောဂကာကွယ်ဆေးရှားလာခြင်းဒီယောဂအဖြစ်များလာတာကိုဖြစ်ရှင်းဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ကမ္ဘာတဝန်းကာလာဝိုင်းယောဂကာကွယ်ဆေးရှားပါမှုနဲ့ရင်ဆိုင်လာနေရချိန်မှာပဲဒီယောဂဖြစ်ပွားမှုတွေကတိတိတသာတိုးလာနေတာကိုချက်ချင်းကင်တွယ်ဖြစ်ရှင်းကြဖို့တပြေးချိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းလိုက်တာပါနှစ်တန်းကြာကာလဝဲယောဂဖြစ်ပွားမှုတွေမကြုံစဘူးတိုးလာနေတဲ့ကိစ္စကိုချက်ချင်းကင်တွယ်ဖြစ်ရှင်းဖို့လိုကြောင်းတပြေးချိုရဲ့ကာကွယ်ရေးဆိုင်ရာနိုင်ငံတကာပူးပေါင်းဆောင်ရွက်ဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ကာကွယ်ဆေးရှားပါနေပြီးယောဂဖြစ်ပွားမှုတွေမြင့်တက်လာနေတာကကမ္ဘာတဝန်းကာကွယ်ဆေးစုဆောင်တိုးလောင်မှုအတွက်အခက်အခဲတွေကြုံတွေ့နေရတယ်လို့လည်းပြောပါတယ်ကမ္ဘာမှာလာမယ့်နှစ်နှစ်အတွင်းကာကွယ်ဆေးရှားပါမှုနဲ့ရင်ဆိုင်ရနိုင်လေလို့လဲကာလဝန်းယောဂါတူလောင်ထိန်းသိမ်းမှုကိုကြီးကြပ်ကွက်ခဲ့ရတဲ့ဒီဖွဲ့ကသတိပေးထားပါတယ်။တပြေချိုဆိုပြုထားတဲ့လှုပ်ဆောင်ရမယ့်ချက်တွေရဲ့မှာတော့တန်ရှင်းတဲ့သတ်သွင်းရေးရရှိရေးနဲ့တကူရေးတန်ရှင်းမှုနဲ့သက်ဆိုင်တဲ့လှုပ်ဆောင်မှုတွေပါဝင်ပါတယ်။ကာလဝန်းယောဂါဖြစ်ရတဲ့အဓိကအကြောင်းရင်းတွေဟာတန်ရှင်းတဲ့သတ်သွင်းရေးဆက်ပြားနဲ့အင်တာတွေမရှိတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ယောဂအကြီးအကျယ်ကူးဆက်ပြန်ပွားနိုင်တဲ့နေရာတွေကိုကြိုတင်တွက်ချက်စစ်ဆေးတာအရေးသေးကောင်းမွန်တဲ့ကျန်းမာရေးဆောင်ရွက်မှုရအောင်လှုပ်ဆောင်ပေးတာတွေဟာမရှိမဖြစ်လိုအပ်တဲ့အချက်တွေဖြစ်တယ်လို့ဆိုပါတယ်။ဒီယောဂပြန်ပွားကူးဆက်နိုင်တာကိုကာကွယ်ဖို့အတွက်ကာကွယ်ဆေးတောက်သွမှုကိုအလျင်မှန်ထုတ်လုပ်နိုင်အောင်လှုပ်ဆောင်ကြဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VO American တန်ရဲ့2024ခုနှစ်မတ်လ21ရက်စတာရင်းညနောက်ဆုံးရထူးခြားဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုစက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ကရင်ပြည်နယ်ဘက်တိုက်ပွဲတွေကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်80ကျော်ထိုင်းနိုင်ငံဘက်ကိုနောက်ထပ်ထွက်ပြေးလာကြတာပါထိုင်းမြန်မာနယ်စပ်တက်ခိုင်အုံဖန်မြို့နယ်မဲချန်းကြီးရွာအတွင်းကိုမတ်လ21ရက်နေ့ကမြန်မာဘက်ကပြေးလာတဲ့စစ်သား82ယောက်ထပ်ထွက်ပြေးလာတယ်လို့ထိုင်းနယ်ခြားဆောင်တပ်ကပြောပါတယ်ဒီသတင်းကိုထိုင်းချေဆိုင် VOA သတင်းတောက်မယေးမှာပြောပြပေးပါအောင်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တက်ခရိုင်အုံဖန်မြို့နယ်မဲချန်းကြီးရွာတဲကိုမတ်လ21ရက်နေ့ကမြန်မာဘက်ကစစ်သား82ယောက်ထပ်ပြီးတော့ထွက်ပြေးလာတယ်ဆိုပြီးထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ကြောင်းနေဆက်မှာစစ်ပေးရှောင်တွေကိုအကူအညီပေးနေသူတူကပြောပါတယ်
။ဆိုင်းမြန်မာနေဆက်ဒီတက်ခဲအုံဖတ်မျိုးနယ်ဒီမဲချန်းကျေးရွာတဲ့ဘောနော်။ဒီနေ့ပြေးလာတဲ့စစ်သားစုစုပေါင်းစကားစပ်တဲ့82ယောက်ပြေးလာတယ်နေကြားသားတက်ကနေပြီးတော့သတင်းထုတ်ပြန်တယ်ဘောနော်။ဒီဘက်နေဆက်တင်မှာဟိုစစ်ဖြစ်နေလေစစ်ဖြစ်တဲ့ခါကျတော့သူတို့တွေကဒီဘက်ကိုပြေးလာတယ်။ပြေးလာတဲ့ခါကျဒီဘက်ကနေကြတာသူဖမ်းလာတာပေါ့နော်ပုံမှန်ကတော့ဒီထိုင်းဘက်ကဖမ်းမိရင်သူတို့ဗမာစစ်တပ်ကိုသူတို့ပြန်လွှဲကြတယ
်ပထမအတုတ်က26ယောက်နဲ့နောက်ထပ်ထွက်ပြေးလာသူအလုံးပေါင်းရင်82ယောက်ရှိတယ်ဆိုပြီးရချာမနုနယ်ကြားဆောင်တပ်ကသတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးထွက်ပြေးလာကြတဲ့မြန်မာစစ်သားတွေဟာမြန်မာဘက်ချမ်းကသူတို့တက်ဆွဲထားတဲ့စခန်းကုန်းတွေကို KNU တပ်တွေနဲ့ PDF တပ်တွေကတိုက်ခိုက်သိမ်းပိတ်လိုက်ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးအဲ့ဒီနေရာကနေတိမ်းရှောင်လာကြတာလို့လဲဆိုပါတယ် ဒီဘက်ထွက်ပြေးလာသူတွေကိုတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးကာထိန်းသိမ်းထားပြီးမြန်မာဖက်ချန်းကိုအမြန်ဆုံးပြန်ပို့မယ်လို့လည်းသိရပါတယ်အခုဆိုရင်မြန်မာပြည်ကရင်ပြည်နယ်နဲ့ထိစပ်နေတဲ့ထိုင်းနယ်စပ်တွေကိုထိုင်းဘက်ကလုံခြုံရေးပုံမတင်းကျပ်ပြီးစောင့်ကြည့်နေတယ်လို့လည်းပြောပါတယ်
ဟုတ်နေဇလုံကြီးကတော့ခါတိုင်းတက်ပုံပြီးတော့တင်းကျက်တယ်အနေကားသောတော်စရောအပြင်ကိုဒီထိုင်းအထူးတပ်ဖွဲ့တွေပါရှိတယ်အာသူတို့ဟိုကွန်မန်ဒိုအထူးတပ်ဖွဲ့တွေပါအာခုတ်ကယ်ပြီးတော့အခုဒါစောင့်လာရှိတယ်အာနောက်တစ်ခုကဒီ brain carrier ဒီအမြောက်ဆက်တနက်ကားကြီးနဲ့လှည့်နေရှိတယ်နောက်ကျွန်တော်တို့ဟိုတွားတာတွေ့ရတော့ဒီစတားတွေက24နိုင်ကန်းဒီနေရာနေရာတဲ့ကော်လာဟုတ်24နိုင်တို့စောင့်လာနေရှိတယ်ဒီစစ်ကောင်စီရဲ့စစ်သားတွေကဒီဘက်ဟိုဖြစ်ပြီးလာတာရှိတယ်သူတို့လည်းဒီလက်ကတိပါလာတာခါကြတော့ဒီမေဂျာသောကအရင်ကတည်းကစိုင်ပုံတော့တင်းကျက်လာတာတွေ့ရတယ
်အခုလိုထွက်ပြေးလာတာဟာဒုတိယအကြိမ်ဖြစ်ပြီးပြီးခဲ့တဲ့မတ်လ19ရက်နေ့ကလည်းအုံဖန်မြို့နယ်တဲကပိုင်ကလန်ကျေးရွာတဲကိုမြန်မာစစ်သား48ဦးထွက်ပြေးလာခဲ့ပါသေးတယ်ရှင
်နောက်ထပ်စစ်ကောင်စီတပ်ဖွဲ့ဝင်80ကျော်ထိုင်းဘက်ထွက်ပြေးလာတာမှတ်ရေးမှာပြောပြခဲ့တာပါအခုတော့မြစ်ချိနာဗမောဘက်ကစစ်ကောင်စီစခန်းတွေ KIA တက်ခိုက်နေပြီးဌာနချုပ်နာကစခန်းတစ်ခုကိုသိမ်းခဲ့တာပါကချင်ပြည်နယ်မုံမောမြို့နယ်ရှိမြစ်ချိနာဗမောလမ်းပေါ်ကမြို့သစ်ကုံလော်နွမ်းလန်နဲ့နောင်ကွန်ကျေးရွာအခြေဆိုင်အမြောက်တပ်နဲ့ဒုံးတပ်ဖွဲ့ပါဝင်အနည်းဆုံး၄နေရာလောက်ကိုဒီနေ့မနက် KIA ကတပြိုင်တည်းတိုက်ခိုက်ခဲ့တာပါနောက်လိုင်ဇာနီကနားဖော်စခန်းကိုသိမ်းပိုက်လိုက်ပြီးနေမည့်ရှင်းလင်းရေးလှုပ်ဆောင်နေတယ်လို့ KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်ဒီနောက်ဆုံးရသတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
ဒီလ9ရက်နေ့ကစတင်ခဲ့တဲ့ဌာနချုပ်လိုင်ဇာအနီးကစစ်ကောင်စီတက်စကန်တွေကို KIA ကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာဒီကနေ့မနက်ပိုင်းမှာတော့မိုးမောင်မြို့ကနေရာ၄နေရာကိုတပြိုင်တည်းထပ်မံတိုက်ခိုက်ခဲ့ပါတယ်လက်ရှိမိုးမောင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ရှေ့တန်းတပ်ဖွဲ့တွေနဲ့နှီးဆက်သူမိုးမောင်ဒေသခံတူဦးက VOA ကိုခုလိုပြောပါတယ
်ဒီမနက်ခဏရရနေဒီမြို့တဲ့ဘုံလုံးရမောင်ကောင်ရနေလမ်းရ၄နေရာဒီနေ့ဒီနေ့ခဏရနေပိုက်တော့ကိုဖြစ်တယ်တော့လားနောက်ကလည်းနောက်ကတည်းကဒီဟိုမြန်မာကဟိုရောင်းကလည်းတုံးစကပိုင်ရင်ရောင်းအောင်ကတော့ဒုံးတော့လေဒီပြေးတုံးရမယ်ရှယ်ပုံးရှိခုံဒီမနေ့ကတော့ပိုက်တော့ကြည့်ကြည့်မနာသေးဘူးလားလေမာတုံးလေးခေါင်းတော်ရှိတယ်ခေါင်းလည်းခဏစင်ထောက်ရကြဝဲနေကြပြီ
2021ခုနှစ်ဧပြီလအတွင်းကဖြစ်ပွားခဲ့တဲ့အလော့ဘွန်တိုက်ပွဲဟာအဲဒီဒေသအတွင်းဖြစ်ပွားခဲ့ပြီးကားလန်ဘီကျေးရွာတွေနေရဲစွန့်ခွာတိမ်းရှောင်ခဲ့ရသလိုအခုလည်းတိမ်းရှောင်နေကြပါတယ်။ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလည်းမိုးမောင်းမြို့နယ်မြစ်ကြီးနားဗမော်လန်းတကြောကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်နေတာဟုတ်မှန်ကြောင်းနဲ့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိကြောင်းအတည်ပြုပါတယ်
။ဟုတ်ပါတယ်။ဟိုမိုးမောင်းမြို့နယ်နွေလန်းဘက်မှာတိုက်ပွဲဖြစ်ပါတယ်။ဒီမနေ့ခုနှစ်နာရီကနေညနေဒီချင်းထိပေါ့တဲ့ဘရှိပါလားဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီတကြောလုံးဖြစ်ပါလားဟုတ်ကဲ့ရှိပါလားကြောင်းလည်းရှိပါလားဟုတ်ကဲ့
ဒီကနေ့မှာတော့လိုင်ဇာဌာနချုပ်အနီးကနားဖော့စကန်ကိုတင်ယူပြီးနယ်မြေရှင်းလင်းရေးဆောင်ရွက်နေကြောင်းနဲ့အနီးနာကကာကင်းစကန်၃လေးခုလည်းတင်ယူခဲ့ကြောင်းဗိုလ်မှူးကြီးနော်ဘူးကစက်ပြောပါတယ
်ဟုတ်ကဲ့နားဖော့ဘက်ကတော့နယ်မြေရှင်းလင်းရေးလုပ်နေတယ်လို့ကြားရပါတယ်ဆိုတော့တင်းလို့တင်းနိုင်ပြည်နေသားတော့ဖြစ်ပါတယ်19ရက်ကနေစတဲ့တာဖြစ်ပါတယ်နားဖော့တို့ကျွန်တော်တို့တချင်နာခေါ်နေတော့ရှန်တို့ဘုလို့ခေါ်တာပေါ့နော်အဲ့ဒါတွေဖြစ်သွားတယ်ဘုလို့ကောင်တို့ရှန်တင်တို့အပဝင်ကျွန်တော်တို့ကာဖင်းတွေပါသုံးနည်းခုလောက်တော့ရှိမှာပါဟုတ်ကဲ့အဒီကတော့နာဖို့ပ
ါတချင်ထဲမှာတော့မြကြီးနာပူတာအိုလမ်းပေါ်ကစွန်ပရာဘုံမှာလဲတိုက်ပွဲဆက်လက်ဖြစ်ပွားနေကြောင်းပြောပါတယ်စွန်ပရာဘုံမြို့နယ်အတွင်းတိုက်ပွဲတွေဟာဒီလ9ရက်နေ့ကစတင်ဖြစ်ခဲ့တာပါဒီတိုက်ပွဲကြောင့်စွန်ပရာဘုံနဲ့အနီးနားကျေးရွာကဒေသခံပြည်သူ1900ကျော်ဟာတောတောင်နဲ့စစ်ဘေးလွတ်ရာကျေးရွာတွေကိုတိမ်းရှောင်နေရပြီးစားနပ်ရိက္ခာနဲ့နေရာထိုင်ခင်းအတွက်အခက်အခဲတွေတွေ့နေရပါတယ်။စွန်ပရာဘုံတိုက်ပွဲကြောင့်မြကြီးနားပူတာအိုကားလမ်းမှာလည်းအသွားအလာတွေရပ်ဆိုင်းခဲ့တာကြောင့်ပူတာအိုမြို့ပေါ်မှာကုန်ပစ္စည်းနဲ့လောင်စာဆီတွေပြက်လက်နေပြီးကုန်စည်းနှုန်းတွေမြင့်တက်လာသလို73စီကလည်းလူတစ်ယောက်ကို1လီတာနှုန်းနဲ့သာဝယ်ယူရရှိနိုင်ခဲ့တဲ့အခြေအနေဖြစ်နေပါတယ်။တစ်ဆက်တည်းမှာတော့မချမ်းဘော၊နောင်မွန်း၊ခေါလန်ဖူးစားတဲ့ဒေတာကဌာနဆိုင်ရာဝန်ထမ်းတွေဟာရုံးပိတ်ပြီးပူတာအိုကိုပြောင်းရွှေ့နေထိုင်နေကြရတာကြောင့်လူဦးရေတိုးများလာပြီးစားနေရိတ်ခါအတွက်ပုံမှုအခက်ကြုံနေကြပါတယ်ခင်ဗျာ
မြစ်ကြီးနားဗမော်လမ်းကစစ်ကောင်စီစခန်းတွေ KIA ကချင်တက်တိုက်ခိုက်နေပြီးဌာနချုပ်နာကစခန်းတစ်ခုကိုသိမ်းခဲ့တာကိုစံကျော်ပြောပြခဲ့တာပါအခုတော့စစ်တန်သင် KNI ဒေတာကဒုက္ခသည်တွေပြောပါပူပြင်းတဲ့နေရာဒီမှာရေရှားပါတဲ့ဒုက္ခကိုရင်ဆိုင်နေရတယ်လို့လက်တလုံးမှာလည်းသန့်ရှင်းတဲ့သောက်သုံးရေးစားနေခါရဖို့အရေးကြီးကြောင်း KNI စစ်ဘေးရှောင်စခန်းမှာနေထိုင်သူတွေကပြောပါတယ် PNP ပြည်နယ်လို့လည်းခေါ်တဲ့ကယားပြည်နယ်တွင်လူမျိုးစုလက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးရှုံးခဲ့သူ 13,000 လောက်ခိုလုံနေတဲ့ထိုင်းမြန်မာနယ်စပ်တနေရာကကယင်းဒီစစ်ဘေးရှောင်စခန်းတွေမှာပါတွေလိုအပ်နေပါလေ။ဒီစခန်းတွေကိုသွားရောက်မေးမြန်းခဲ့တဲ့ကိုအောင်ကအပြည့်အစုံကိုပြောပြပေးပါအောင်ခင်ဗျာ
။ Greeny ပြည်ရဲ့စစ်ဘေးရှောင်စခန်းတစ်ခုကိုရောက်နေတာပါ။ဒီစခန်းမှာနေကြတဲ့သူတော်တော်များများကတော့တန်လင်းမြစ်အရှိဘက်ချမ်းဒီတန်လမြေအနောက်ဖက်ချမ်းနောက်ဟိုဒီမော့ဆိုဘက်ကသူတွေပါပါပါတယ်ရှမ်းပြည်တောင်ပိုင်းကစေဘေးဆောင်တဲ့သူတွေလည်းဒီစကမ်းမှာနေထိုင်ကြပါတယ်ဒီစေဘေးဆောင်စကမ်းမှာနေထိုင်ကြတဲ့သူတွေတော်တော်များများရင်ဆိုင်နေရတဲ့အခက်အခဲကတော့အာလုံးကြီးပါကြုံနေရတဲ့အခက်အခဲတွေလိုပါပဲစားရေးတောက်ရေးနေထိုင်ရေးအစားဘဝရှည်ရေးမရေရာမှုတွေကိုလည်းအာလုံးရင်ဆိုင်နေရတာပါ
ကြော်ကြော်ဩပတိမှာကြော်လीညာကြော်တွေညာကြော
်ကြာညာခဏမူရပူအိကာရ
ောဩမပူပေါ့နော
်ဩလေလာငါလာပါတော့တာပူ
ဟော
တော့မခံ
ဘူးဩ
ဒီမောရှောနေစားရှောတယ်ရွာပင်းမှာပဲရှောတယ်လက်တက်ကြီးကြတယ
်
ထရှောတယ်နော်ဟုတ်နေအောင်ထရှောတယ်နော်ကျွန်တော်တို့ဒီမှာရှောတဲ့အထိလေးခေါက်ရှိတော့ဆိုတော့ကျွန်တော်တို့ကဟုတ်ဖာဆောင်မှာရှော့တယ်ဖာဆောင်မှာထပ်ဖြစ်တယ်တော့မဆက်မှာထပ်လျှော့တယ်မဆက်မှာထပ်ဖြစ်တယ်ဟုတ်လျှော့ရစီကျွန်တော်တို့ထော်တယ်သုံးလားတော့လျှော့ပြီးတော့ဒီမှာပြလာတယ်ကန့်ရောက်တော့
ကန့်တယ်စခန်းမှာနေစားကြပြီလား
ကြပြီ
ဟုတ်လားဘယ်နှစ်ထင်တာရှိပ
ါဘာဘလားတော့
လည်း
နိုင်ပါတော့
ကလေးလာလာလာတော့တနေ့ပြည်တယ်မယ်ဩဘယ်လာလဲဘယ်ကနေအရင်က
ပမာနေ
လဲမစ်စနာဩမစ်စနာမလား
ဩ
ဘာလို့မျိုးလဲခရော
ခ
ရောဩစကားမှာကြရိတ်ခါတွေပါလေဘယ်လိုရလဲ
တနတ်တပေါင်
းတန်တပေါင်းအ
ေးဩတရားဆိုတပေါင်းတ
ပေါင်းဩတရားကိုတပေါင်းရတာ
တနတ
်စားလို့စားလို့လောက်
လာမပြမလာနဲ့မတတ်နိုင်လေ
ဟော
နပေဝါလေ
ဟော
ပေဝါလေနပေန
ဲ့ဩပေဝါရတယ်နော
်ဟုတ်တယ်ဟုတ်တယ်ဘယ်မှပြရလဲဗိုင်းက
ဒီ
တရားတွေပြဖတ်နေတယ
်ကျွန်တော်တို့ပထမဆုံးချော်တဲ့ဖွဲ့ကစကားတော့ဒီလိုခေါ်ကျွန်တော်တို့ကချော်တဲ့ဖွဲ့က H40 ရှိတယ်လူကြီးရတရား83ရောက်ပဲရှိတယ်အဲ့တို့ကအခုရွှေသူတို့မဇက်မျိုးနေရလူအတူတူလာရှောင်းတဲ့ခါကျတော့အများကြီးဖြစ်သွားတာပေါ့အခြေတရားကျော်သွားတယ်နောက်လူကြီးလည်း600 900တော့ရှိသွားတာပေါ့ဒါဘီဘက်ရှိသေးတယ်ဟိုဘက်မှာစကားနည်းရှိသေးတယ်စကားနည်း ABCD ဆိုတော့ရှိသေးတယ်ပေါ့မှာအဲ့တော့ကျွန်တော်တို့ဒီမှာဆိုရင်နိုင်အခက်ခဲနေရဆိုင်ရပေါ့လေ
ကျောင်းတဲ့လေ
ကျောင်းကျောင်းလေးပါလေချာလေးကြည့်ကြည့်နေတယ်ပြင်နေလေတွေ့ဘူးလား
ဟုတ်လား
ကျောင်းဆောင်ကကျောင်းဆရာမတွေရောကျောင်းသားတွေရော
ဟာအခုနကကျွန်တော်တို့တော့ထိုင်တဲ့ဆရာမရဲ့စိုက်ခေ
ဩ
ဒါကျိုးကွက်ကိုဝယ်တယ်ဗော
ဟု
တ်ဟိုဟိုဘက်ကပေးတာမူကြီးရဲ
့ဟု
တ်ဆလတ်ရဲ့ဩဆလတ်မဟုတ်ဘူးဘာလဲရေကစိုးလောက်ပဲပေးတယ်ဒါကတော့တွေ့သူအမျိုးဝယ်ပြီးတော့တွေ့သူစိုက်ဒီမှာခုနကကျွန်တော်ပြောတော့ပတ်စံမရှိတဲ့ခါကျတော့ဟင်းမဝင်နိုင်ဘူ
းဟုတ
်ဟင်းကတော်တော်လေးအေးပါတာပေါ့လိုတာပေါ့
ဟု
တ်အဲ့တော့တန်းတဲ့လောက်ကကိုဒီလိုပဲစိုက်ပြီးတော့နည်းနည်းပါကကိုစိုက်စားတာ
စီဘေးရှောင်းစကမ်းမှာနေနေကြတဲ့သူတွေအနေနဲ့အခြေခံစားတောက်ကုန်တွေဖြစ်ဖြစ်စီတခါတလေရတယ်အဓိကတော့ဆန်နောက်ပဲရတယ်ဒါမှမဟုတ်လည်းပဲဒီစကမ်းမှာနေနေကြတဲ့သူတွေအနေနဲ့ဒီစားတောက်ကိုဖူဖူလုံးလုံးဖြစ်ဖို့အတွက်အခုလိုတနိုင်တပိုင်းစိုက်ခင်းလေးတွေကိုစိုက်ပြုတ်ထားပါတယ်ဒီမှာတော့ဆက်လက်ပင်မုံညင်းပင်ငေးဥပင်တော်တော်များများတော့စိုက်ထားတာရေမနိုင်တဲ့အတွက်ငေးဥပင်တွေကတော့တွေ့တဲ့အတိုင်းပဲဟိုဘက်မှာဆိုလို့ရှိရင်ကန်သီးပင်တွေရှိတယ်ကန်သီးပင်တွေလည်းအကုန်6မျိုးဆိုတော့ဒီနားငေးဥပင်မှာလည်းငေးဥသီးတောင်ပဲတွေ့ဆက်ဆက်ပါပါဒါမဲ့လည်းဟိုတောင်ပေါ်ကငေးဥသီးမျိုးစေ့ဆိုတော့ဆက်မှာတော့ထေကြတယ်
ဘူးသူကအဲ့ရလေဦးလေ
အဲ့ဒါကျွန်တော်မှားဟာတော့မှသူရဆဲအောင်မှာကျက်လေဆိုင
်ထိုင်ပါထိုင်ပါလာပါကျွန်တော်ကဘာဖြစ်တာ
မိုင်းထိတယ်ဗျာ
ဩ
ဟုတ်ရင်တော့ပေါ်တာထားနေ
ဩဘယ်တော့ ਆ လဲ
ကြာပြီဗျာ
အ
ကွာ70နှစ်တ
ော့ဟာ70နှစ်တော့
အတက်70နှစ်တော့အ
ဲဒါကြီးဆုံ
းဟောဒီတော့အောက်ကနှစ်ယောက်ကအ
ောက်ခဏတည်ပြီ
ဟောဆုံးသွားပြီလားဆုံးသွားပြီ
ဟောဒီကောင်းမဲ့ဆုံးသွားတယ
်ဟောရှ
ိရပေါ်မှာဟိုလူတရားမှာတယောက်ဆုံးတယ်ဟိုနှစ်ပလင်မှာတယောက်ဆုံးတယ်မိမတမိအဲဒီမှာပဲသူပဲတယောက်ပဲကြံတယ
်ဟော
တာတယောက်ကြံတယ်ဆုံးကြည့်တာတစ်ပြက်စီးတယ်လို့ညီမပြောဒီအောင်လေ
ဟုတ်တော့ဗော
အတန်နဲ့မထွက်ချင်တော့
ခြောက်ဟိုအတုတွေဘာတွေမတက်ဖြစ်ဘူးတခါမှ
တက်တော့ညရော
တက်တဲ့တက်တဲ့တက်မရဘူးတွားပြဖို့လေည
ကျွန်တော်အလုပ်ကြံလို့တော့
ဟောဘာတွေလုပ်လဲ
မပြတော့ကောက်တယ်မ
ကောက်တယ်ဒီနေ့တက်တ
ော့မနေ့တကင်းတကင်းရော
ဟော
လုတ်စားလဲ
မုတ်ပြန်မုတ်ဖို့ဆိုပြီးတော့
ညဟောอ
ืมမလုတ်ထမ်းလဲအဲ့ဒါဟော
ဒီလိုရက်ယူတယ်ဗျဒီလိုတားနေတော့ဒီလိုရက်ယူတယ်
哦派ရလာတော့မှအိမ်ဒီမှာပြန်ရက်တာပေါ့
ဟုတ်ကဲ့ရက်တော့ကိုယ်မိုးပေးမလို့
ဟုတ်က
ဲ့ဩအိမ်ဒီမှာမိုးဖို့
ဟုတ်ကဲ
့ဩ
ဟုတ်ပြစ်ပြစ်တရားမှာဒါကျွန်တော်ဟိုးစကားနေလို့စကားခေါ်တော့မှာသုံးတဲ့ရေဒီအညစ်ကြေးတွေပါလာတဲ့ရေဒီအဲ့တော့ကျွန်တော်တို့ကဒီလိုပိတ်ပိတ်ပြီးတော့တောင်းတော့ရေကာကိုဟိုဘက်စိတ်ထွက်သွားအောင်ကျွန်တော်ဒီစိတ်ယူတဲ့ပုံစံမျိုးနဲ့ပေါ့ဟိုဘက်မှာသုံးတယ်နောက်ပြီးတော့ထိုင်ဘက်ကကျွန်တော်တို့ရေဆုတ်ဆက်ပေးတယ်ပိုက်တွေ drive ပေးပြီးတော့ဟိုစခန့်အထိတူပို့ပေးတယ်ဒါပေမဲ့ကျွန်တော်တို့ဓာစီမရှိပြဘူးဒီလာမဲ့လေးလပိုက်ဆက်လို့ကိုပြီးရှိတော့ရေရ
ဟလာကြောင်မနေလို့မရတော့ဘူးလား
မနေလို့မရတော့လေသူ့ကြောင်ဆက်လက်ပြလို့မရ
ဟုတ်တော့လူသားမရှိတော့
ရှိတော့
ကြာပြီလားကျွန်တော်ဆုံးပါဟုတ
်စီပီချောင်းဒီနားမှာပြေးတဲ့ချိန်ဟိုးချောင်းမှာတက်ပြီလ
ားမင်းပ
ါအမေရဲ့မတော်ရဲ့ကြာတဲ့ဆီလေးငါရောက်ပြီကြာ
လေးငါရောက
်နားနားကြောင့်ဘာဘာလုံးလုံးမရတဲ့ပြန်ခိုးရင်လေ
ပင်နဲ့စစ
်မပါတော့တဲ့ခင်ဗျတို့ကဘလို့ကလန်းဖြစ်ကုန်လေแล้วตําอย่างขอว่ายาได้เหมียวเปล่าเปล่าขอยาเลยนะแม้ดิกูแล้วเหมียวไม่เปล่าหรอชินเนี่ยก็แล้วเปล่าขอลาแต่ก็ไอ้ชื่ออย่าเปล่าหนีเปล่าเสร็จแล้วขอมาเว้ยนะแม้ดาดิกูอ่ะเป็นติเปล่าไม่ยาได้บ่ชินนี่ไปชื่อก้มเลยดาไม่ตีได้เลย
ต
ีจีบิชมว่าเว้ยไอ้จ้าไอ้จ้าอยู่เว้ยนั่นกูแล้วหนีไม่ได้เลยกูลงงานให้กูเสร็จแล้วตีเลยนะแม้ไม่ลงไหนอ่ะเนี่ยไม่ตีเลยกูแล้วကိုနောက်လည်းတမျိုးပြော
နေပြန်ကြည့်ဦးလားအေးဟို
ရောက်ကြရင်လေ
မချုံးလူပြတဲ့တော့ပြလဲတွီးရိုချေတော့ပါတော့နေလည်းပါပါလားဒီ
ကျွန်တော်အခုတွေ့ခဲ့တဲ့သူတွေတော်တော်များများတော့စစ်ဘေးတန်ကြောင်းဖခင်မိဘတွေဆုံးရှုံးခဲ့တဲ့သူတွေမိသားစုဝင်တွေဆုံးရှုံးခဲ့တဲ့သူတွေတကွဲတပြားစီဖြစ်ခဲ့ကြတဲ့သူတွေပါအဲ့ဒီသူတွေအနေနဲ့သူတို့ရဲ့နေရည်ရင်းမူလဌာနေကိုပြန်ပြီးတော့အေးချမ်းချမ်းလုတ်ကင်စားတော့ဖို့လဲဆန္ဒရှိနေကြပါတယ်။ဒါပေမဲ့လည်းပဲစစ်ပွဲတွေကြောင့်အိမ်မပြန်နိုင်သေးတဲ့အချိန်မှာဒီအိမ်ပြန်မဲ့ရက်ဘယ်တော့ရောက်လာမလဲဆိုတာကိုအားလုံးကစောင့်မျှော်နေကြပါတယ်။ကျွန်တော်အအောင်ပါ။နေဆက်တနေရစစ်ဘေးရှောင်စခန်းကနေပြီးတော့တရင်ပေးပို့နေတာပါ
။မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ။ VOA American အတန်းကနေ2024ခုနှစ်မတ်လ21ရက်ကျတာရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ1925 32တို့ကနေည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုအီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ burmese@voanews.com ကိုပေးပို့နိုင်တယ်လို့ဖီးယူမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလဲ message ကနေတဆင့်ဆက်သွင်းနိုင်ပါတယ်။အခုအသံလွှင့်နေတာတွေကို VOA ရဲ့ website Facebook နဲ့ YouTube တို့ကနေလဲတစ်ချိန်တည်းထုတ်လွှင့်ချိန်အတွင်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကျတာရီ တိုင်းထုတ်လင်းပေးနေကြပတ်စင်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမရေးကဏ္ဍနောက်တိုင်းဒေသသတင်းတောက်တွေရဲ့တိုင်းဒေသကသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါ။နယ်မြေအုပ်ချုပ်ရေးနဲ့နိုင်ငံထူထောင်ရေးဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့ PDF တပ်သားတွေဟာသူတို့စူးမှုတဲ့နယ်မြေတွေမှာအုပ်ချုပ်ရေးစနစ်တည်ဆောက်ဖို့ကြိုးပမ်းနေကြပါတယ်။ဒီလိုအမျိုးမျိုးအဖုံဖုံပေါ်ထွက်လာတဲ့ဒေသန္တရာအုပ်ချုပ်ရေးကနေနိုင်ငံသစ်ပေါ်ပေါက်လာနိုင်ကြောင်းကိုဦးအောင်ခင်ကရေးသားပြီးကိုညံဝေးအောင်နဲ့အတူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
။မြန်မာပြည်ရဲ့80ရာခိုင်နှုန်းကိုတိုင်းရင်းသားနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကသိမ်းပိုက်ထားပြီးအုပ်ချုပ်ရေးနဲ့ပြည်သူဝန်ဆောင်လုပ်ငန်းတွေအကောင့်တွေပေါ်ဖို့ကြိုးပမ်းနေပါတယ်။တနည်းဆိုရင်တော့ဒေသဆိုင်ရာအစိုးရတွေကိုတိစောက်ဖို့ကြိုးစားနေကြတာပါပဲ။နေမြေစွန့်လွတ်လိုက်ရတဲ့စစ်ကောင်စီကတော့တော်လှန်ရေးအင်အားစုတွေလက်ထက်ကျက်ရောက်နေတဲ့နေမြေတွေကိုလေကြောင်းကနေဘုံကျက်ပြီးလက်နက်ကြီးနဲ့အဝေးကပစ်ကတ်ပါတယ်။လွန်ခဲ့တဲ့နှစ်ဇန်နဝါရီလကစက်တင်ဘာလအထိ6လအတွင်း KNU အုပ်ချုပ်တဲ့နေဟာ365ကြိမ်ဘုံကျဲတိုက်ခိုက်ခံရပါတယ်။စက္ကစတက်ကလက်နေကြီးနဲ့ရန်တန်ပြက်ခတ်တဲ့အကြိမ်ပေါင်း1200ကျော်ရှိပါတယ်။လေချောင်းကဘုံကျဲတိုက်ခိုက်လို့အိုးရင်အစာအုပ်960ကျော်ဆေးရုံဆေးခန်း4ခုစားပင်ကြောင်း14ခုပျက်စီးသွားပါတယ်။လက်နေကြီးကြောင့်အိုးရင်950ဆေးရုံ2ရုံနဲ့ကျောင်း15ကျောင်းပျက်စီးသွားပါတယ်။ KNU ကနယ်မြေအုပ်ချုပ်ရေးတည်ထောင်တာကိုပျက်စီးဖို့စက္ကစကဘုံကျဲပြီးပြစ်ခတ်နေတာဖြစ်ပါတယ်စက္ကစတဟာသူတို့ဆုတ်ခွာတဲ့နေရာတိုင်းမှာမြေမြုပ်မိုင်းတွေချထားပါတယ
်စက္ကစတတွေချုပ်ကန်တဲ့နေမြေရော့ကျသွားတဲ့နေရာတိုင်းမှာတိုင်းသားလက်နက်ကင်တွေရဲ့အုပ်ချုပ်ရေးစနစ်ကိုတီထောင်နိုင်တာတွေ့ရပါတယ်အညာဒေသမှာလည်းဒီပုံစံအတိုင်းဖြစ်နေပါတယ်စစ်တပ်ကအခြေမချနိုင်လို့ဆုတ်ခွာသွားတဲ့နေရာတွေမှာအုပ်ချုပ်ရေးထူထောင်တာဖြစ်ပါတယ်ဥပမာညောင်လေးပင်ခရိုင်ကကျောက်ကြီးနဲ့မုံမြို့ဒေသတွေဟာ KNU တပ်မဟာတုံးနယ်မြေဖြစ်ပေမဲ့အာဏာမသိခင်ကတော့စစ်တပ်နဲ့ KNU ရောထွေးပြီးအုပ်ချုပ်တဲ့နေရာဖြစ်ပါတယ်။အခုတော့စစ်တပ်ကဆုတ်ခွာသွားတဲ့အတွက် KNU အုပ်ချုပ်ရေးတည်ထောင်နိုင်တာဖြစ်ပါတယ်။ NUG အစိုးရမှလည်းဂျာကာလာဒေသန္တရပြည်သူအုပ်ချုပ်ဖော်ဆောင်မှုကော်မတီဆိုတာရှိပါတယ်။ပြည်သူလူထုအများစုကရေယုံကြီးကြီးလက်ခံနိုင်တဲ့အုပ်ချုပ်ရေးစနစ်ဖြစ်ဖို့လည်းလိုအပ်ပါတယ်။ဒီနေရာမှာရှိပီးသားအယတ်သားအသင်းဖွဲ့တွေရဲ့အကူအညီကိုလိုအပ်ပါတယ
်။စစ်အင်အားပြုံးနေတဲ့စစ်ကောင်စီဟာနေပြည်တော်နယ်မြေနဲ့ဆက်ဆံနေတဲ့မြို့နယ်တွေမှာပြည်သူစစ်ခေါ်ပူစောထီးတွေကိုလက်နက်တပ်ဆင်နေပါတယ်။ပဲခူးအရှိချမ်းပြည်သူစစ်ကိုလက်နက်တပ်ဆင်တယ်လို့တော့စစ်ကောင်စီကဖော်ပြပြီးဘယ်မြို့နယ်ဖြစ်တယ်ဆိုတာကိုတော့မဖော်ပြပါဘူး။ဒါပေမဲ့ရေသာရှင်မြို့နယ်ဟာလေဝေးပြည်မနာစတဲ့နေပြည်တော်မြို့နယ်တွေနဲ့ဆက်ဆံနေပြီးတော်လှန်ရေးအဖွဲ့တွေလှုပ်ရှားတဲ့ဒေသဖြစ်ပါတယ်။ဒါကြောင့်ရေသာရှိတောင်နဲ့အုတ်တွင်းကပြူစောထီးတွေကိုလက်နဲ့တက်ဆင်တာဖြစ်နိုင်တယ်လို့ဖေဖော်ဝါရီလ5ရက်နေ့ထုတ်မြေလအတံမှာဖော်ပြထားပါတယ်။နေပြည်တော်အနီးတစ်ဝိုက်ဆင်းရင်အတွင်းမြေယာမှာပြူစောထီးကိုအားကိုးနေပုံရပါတယ
်။တောင်ကူခရိုင်မှာ NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဌာနရဲ့တပ်ရင်း3531ကအုတ်ချုပ်နေတဲ့ရွာပေါင်း26ရွာရှိတယ်လို့ဇန်နဝါရီ21ရက်ထုတ်မြစ်စမသတင်းမှာဖော်ပြပါတယ်။ပြည်သူ့အုတ်ချုပ်ရေးအဖွဲ့ယူမတိုက်နယ်လို့ယာယီသတ်မှတ်ထားပါတယ်။ဒါပေမဲ့နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်တွေကြောင့်ကျေးရွာအမည်ကိုတော့မဖော်ပြပါဘူး။အုတ်ချုပ်ရေးမှာပါဝင်သူတွေဟာရဲရွာဓလေ့ထုံးစံနဲ့အညီပြဿနာဖြေရှင်းတဲ့အတွက်စိုးမိုးတဲ့နေမြေကျေပြန့်လာပုံရပါတယ်။ရဲရွာဝန်ဆောင်လုပ်ငန်းလုပ်ကိုင်တဲ့ PDF တပ်ဖွဲ့တွေဟာစစ်ဆောင်တွေအတွက်ပါလုတ်ကန်နေရတဲ့အတွက်ရုံးကန်လှုပ်ရှားနေရတယ်လို့ဆိုပါတယ်NUG အစိုးရကထောက်ပံ့ပေမဲ့နေမြေကျေပြန့်လာတာကြောင့်ပြင်ပအကူအညီလိုအပ်နေတယ်လို့လည်းဆိုပါတယ်တွန်လိုင်းအင်အားစုတွေဟာစစ်ရေးအုပ်ချုပ်ရေးနဲ့ကယ်ဆယ်ရေးကိုတပြိုင်တည်းထဲမှာလှုပ်ဆောင်နေရပါတယ
်အရင်ပြည်နယ်မှာတော့ဂျက်ကာလိုက်အုပ်ချုပ်ရေးကောင်စီ IEC ကိုဖွဲ့စည်းပြီးလုပ်ငန်းအကောင့်ထေဖို့နေပါပြီအခြားပြည်နယ်နဲ့တိုင်းတွေမှာအုပ်ချုပ်ရေးလုပ်ငန်းတွေလုတ်ကန်နေပါတယ်စစ်ကောင်စီတပ်ကလေရင်နဲ့ဘုံကျဲပြီးလက်နဲ့ကြီးနဲ့ပြစ်ခတ်နေတဲ့ကြားကတိုင်းရင်းသားလက်နဲ့ကိုင်တဲ့ PDF တပ်ဖွဲ့တွေဟာနေမြေတိဆောက်နေကြတာပါ။ဒါကြောင့်မို့မြန်မာပြည်ဟာဆုံးရှုံးပျက်စီးတဲ့ failed state မဟုတ်ဘူးလို့ချူရလန်ကုန်တက်ကတူပမောက်ကတီတီနန်ပူစီဒရိုက်ကမလာတရနေဆုံးဘန်ကောက်ပို့စ်မှာသုံးသပ်ထားပါတယ်အာဆီယံအသင်းဟာအစိုးရအချင်းချင်းဆက်ဆံတဲ့အသင်းဖြစ်တဲ့အတွက်စစ်ကောင်စီဆိုတဲ့ချွတ်ချုံကြအစိုးရနဲ့ဆက်ဆံတဲ့အစဉ်အလာကိုမကျော်လွှားနိုင်ပဲဖြစ်နေပါတယ်စစ်ကောင်စီဟာအင်အားကုန်ခန်းတဲ့လူမမာကြီးဘဝကိုရောက်နေလို့တော်လိုင်းရင်အင်အားစုနဲ့သာဆက်ဆံရပါလိမ့်မယ်ဒါကြောင့်အမျိုးမျိုးအပုံပုံဖြစ်နေတဲ့လက်နက်ကင်တွေကိုကိုစားပြုမဲ့အဖွဲ့လိုအပ်နေပါတယ်။နိုင်ငံတကာနဲ့ဆက်ဆံရမှာလိုအပ်တဲ့တခုသီးသောအာဏာပိုင်အဖွဲ့ကိုတိုင်းရင်းသားလက်နက်ကင်တွေနဲ့ NUG အမျိုးသားညွန်ပေါင်းအစိုးရကဖွဲ့စည်းရပါလိမ့်မယ်။ဒီအဖွဲ့တွေကနိုင်ငံတစ်ကိုတိဆောက်ရေးကိုဆွေးနွေးရမယ်လို့တီတီနန်ပေါ်စုဒရိုက်ကသုံးသပ်ထားပါတယ်ခင်ဗျာ။
တိုင်းဒါလက်ကင်တက်တွေနဲ့ PDF တပ်သားတွေဟာသူတို့စုမှုတဲ့နယ်မြေတွေမှာအုပ်ချုပ်ရေးစနစ်တိဆောက်ဖို့ကြိုးပမ်းနေရင်ဒီလိုအမျိုးမျိုးအဖွဲ့အစည်းပေါ်ထွက်လာတဲ့ဒေသနာအုပ်ချုပ်ရေးကနေနိုင်ငံသစ်ပေါ်ပေါက်လာနိုင်ကြောင်းကိုဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့တူပြောပြထားတာကိုမြမရေးသုံးသက်ချက်အစီအစဉ်မှာတဝါကြီးနားဆင်ကြည့်ရှုခဲ့ကြရတာပါအခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုပြောပြပါမယ်ဒီတစ်ပတ်မှာတော့နှွေရာသီပူလာခြင်းကျန်းမာရေးဆောင်ရှောက်မှုကိုပြောထားပါတယ်ဒီနှစ်နွေရာသီကမြန်မာမှာပူပူလာနိုင်ပြီးအပူတန်ကြောင်ဓာတ်ရိုက်နဲ့တဆင့်ဖြစ်ရတဲ့ကျန်းမာရေးပြဿနာကနေကြိုတင်ကာကွယ်နိုင်ဖို့ကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်။ဘလို့ကျန်းမာရေးပြဿနာတွေဖြစ်နိုင်ပြီးဒီထဲကတစ်ခုဖြစ်တဲ့အပူရှက်နိုင်တာကိုဘလို့သိရှိနိုင်တဲ့လက္ခဏာတွေနဲ့ဘလို့ကာကွယ်နိုင်တာတွေရှိနေပါလဲ။ဒီအကြောင်းမြန်မာနိုင်ငံထဲမှာနိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျန်းမာရေးပညာပေးကိုပါတွဲလုပ်ခဲ့တဲ့အထွေထွေယောဂကုဆရာဝန်ဒေါက်တာဣကလျာမို့ကိုကျွန်တော်ပဲမေးထားတာကိုတဝါကြီးဆန္ဒစင်ကြည့်ရှုကြပါအောင်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာဣကလျာမို့ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုနေရာဒီစဝင်လာတော့ရာသီဥတုကလည်းပိုကူလာမှာမို့အဓိကဒီနှစ်မှာပေါ့ဆရာမရေပိုသတိပြုတင်တဲ့အနေထားနဲ့ဒီကျမကြီးအတွက်လည်းပိုသတိထားတဲ့အနေထားတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာမကြီ
းဟုတ်ကဲ့အခုကတော့ကမ္ဘာကြီးကလည်း global warming ရဲ့ effect ကြောင့်မလို့လीကမ္ဘာကြီးပူနွေးလာနေတဲ့အကျိုးဆက်တွေကြောင့်မလို့တနေ့တနေ့ကလည်းပိုပူလာတယ်နောက်တစ်ခါဒီအခု2024ခုနှစ်မှာဆိုလို့ရှိရင်လည်းဒီမေဂျွန်လောက်အထိက El Nino ရာသီဖြစ်နေသေးတယ်ပေါ့နော်ဆိုတော့ကျမတို့နိုင်ငံမှာဆိုလို့ရှိရင်တနေ့တနေ့ကနွေရာသီမှာအပူချိန်ကပိုပိုပြီးတော့မှမြင့်မားလာတယ်လို့ဒီမလာပုံမြင့်မလာမယ်ပူပူလာမယ်လို့ပညာရှင်တွေမိုးလေဝသပညာရှင်တွေကလည်းခန့်မှန်းထားတာရှိပါတယ်။ဒါအပြင်ကျမတို့မြန်မာနိုင်ငံမှာဆိုလဲသဘာဝပတ်ဝန်းကျင်ပြုံးတိမှုတစ်ပင်တောတောင်တွေပြုံးတိတဲ့အတွက်ကြောင့်လည်းရာသီဥတုကခတိုင်းတက်ကိုပို့ပြီးတော့မှပူပြင်းလာတာဒီဟာစနစ်တွေပျက်စီးလာတယ်ရှိပါတယ်အတွက်ကြောင့်ပို့ပြီးတော့လည်းပူပြင်းလာနေတယ်တွေ့ရပါတယ်။အဲ့ဒါကြောင့်မလို့လဲဒီအခုဖြစ်နိုင်တဲ့ဂျမားရေးပြဿနာတွေကတော့အပူချိန်မြင့်မားမှုကြောင့်မလို့တိုက်ရိုက်ဖြစ်တဲ့ဂျမားရေးပြဿနာတွေနဲ့ဒီပူပြင်းတဲ့နေရာဒီမှာရေရှားပါမှုရေမရလို့ကြောင်းမလို့ဖြစ်တဲ့ဒီနောက်ဆက်တွဲအကျိုးဆက်တွေရေပြားယောဂါလိုမျိုးဝင်းရှုံဝင်းပြက်ယောဂါလိုမျိုးပူရောင်ငန်းပြားယောဂါလိုမျိုးဖြစ်တဲ့ယောဂါတွေနဲ့ဆိုပြီးတော့မှရေပုံရောင်အဖြစ်တော့ဒီကျမကြီးပြဿနာတွေကိုနှစ်ပိုင်းကျမခွဲပြီးတော့မှပြောချင်ပါတယ
်ဟုတ်ကဲ့ဆရာမတကယ်တော့ဒိုက်ရိုက်ပူလို့ဖြစ်တာနဲ့သွဲဝိုက်ပူပြီးတော့ဟိုရေရှားပြီးတော့တဆင့်ဖြစ်တာမျိုးပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ဆက်ပြောပါဆရာမ
အဲ့တော့ပထမဆုံးတော့ဒီဒိုက်ရိုက်ပေါ့နော်အခုချိန်မြန်မာမှုကြောင့်ဒိုက်ရိုက်ဖြစ်တဲ့ပြဿနာမှာဆိုလို့ရှိရင်အပြင်ပအပူချိန်ကတက်လာတာနဲ့အများအပြင်ပအပူချိန်မြင့်မားမယ်မြင့်မားတဲ့အခါမှာခန္ဓာကိုယ်ရင်းရဲ့ body temperature လည်းပဲလိုက်ပြီးတော့မှတက်ပါမယ်ချွေးထွက်မယ်ပူရတဲ့အတွက်ကြောင့်မလို့အဲ့တော့ချွေးထွက်များတော့ရေဓာတ်ဆုံးရှုံးမှုတွေများမယ်ဒီရေဓာတ်ဆုံးရှုံးမှုများတဲ့အခါမှာသွေးပေါင်ချိန်ပေါ့နော်သွေးထဲမှာရှိတဲ့ volume ပမာဏကျလို့သွေးပေါင်ချိန်လည်းလိုက်ကျနိုင်ပါတယ်ဒီတဲ့အတွက်ကြောင့်မလို့ဒီအာရုံတုန်ခန်းတာတွေမူးမော်တာတွေခေါင်းကိုက်တာတွေဖြစ်တတ်ပါတယ်ဒီတော့ရေဓာတ်ဆုံးရှုံးမှုများချွေးထွက်များတဲ့အတွက်ကြောင့်ပထမဆုံးအနေနဲ့တော့ဒီရေငတ်လာမယ်ပေါ့နော်ဆိုတော့ဒီလိုမျိုးပုံမှန်အပူချိန်မြင့်မားလို့ကြောင်းမလို့ဖြစ်တဲ့လက္ခဏာတွေအပြင်အဲသူတက်ပို့ပြီးတော့မှဒီဟာကိုချိန်မီပေါ့နော်ဒီရေဓာတ်ပြန်ဖြည့်တဲ့ရေများများတောက်တာလူမျိုးတို့ဒီအရေးအောက်ထဲမှာနေတာမျိုးတို့ ਨੇ မလုပ်ဘူးဆိုလို့ရှိရင်ထားတဲ့ပို့ပြီးကြီးတဲ့အန်ဒီရဲရှိတဲ့ပြဿနာမျိုး heat stroke လို့ခေါ်တဲ့အပူရှက်ဖြားနာတဲ့အထိဖြစ်သွားနိုင်ပါတယ်အခုဆိုလို့ရှိရင်လည်းကျမတို့နိုင်ငံမှာဒီ ကရင်ဒီပြည်နယ်ဘက်မှာတို့ပေါ့နော်ဒီ၆တွေးရဲ့ဒေသတွေအပူပိုင်းအညာဒေသတွေဘက်မှာလို့လည်းအပူဆက်တဲ့ပြဿနာတွေဖြစ်နေတယ်လို့ကြားသိရပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီညမှာဆရာမရေခုနဆရာမပြောတဲ့ဒီအပူဆက်တာနော်အဆင့်ကိုမရောက်အောင်အဓိကတော့ရှည်မြတ်မြတ်တောက်ဖို့ ਨੇ အစီကောင်းကောင်းထဲမှာနေဖို့လိုတာပေါ့နော
်ဟုတ်ကဲ့
အဲ့ဒါအပြင်ဆရာမရေကာကွယ်နိုင်တဲ့တခြားနေတွေရှိသေးလား
ရှိပါတယ်အရင်ဆုံးကတော့အပူချိန်မြင့်မားတဲ့နေရာဒီလိုမျိုးမှာမလိုအပ်ဖဲနဲ့အပြင်ကိုမထွက်ဖဲနဲ့အပြင်ထွက်တာမျိုးရှောင်ရှားတင်ပါတယ်ဥပမာဆိုလို့ရှိရင်ဒီအပူချိန်မြင့်မားတဲ့နေလေလိုအချိန်မျိုးပေါ့နော်အာနေပူတက်လာတဲ့အချိန်မျိုးမှာမနှက်ဆန်တဲ့ညနေ၄နာရီလိုအချိန်မျိုးသို့မဟုတ်လဲမွန်းတဲ့အချိန်လိုမွန်းလွဲအချိန်လိုဒီကိုအပြင်ထွက်တာတွေကိုရှောင်ရှားတင်နဲ့အေးတဲ့နေရာမှာနေတဲ့တက်နိုင်လို့ရှိရင်အမိုးကအောက်အိမ်ထဲမှာပဲနေတဲ့ဒါမှမဟုတ်လဲတောတောင်ထဲမှာရှိနေတဲ့ဆစ်ဆောင်ပြည်သူတွေဆိုလို့ရှိရင်လည်းအရိတ်အောက်ထဲမှာနေတဲ့လေဝင်လေထွက်ကောင်းအောင်လဲပဲအိမ်မှာပတင်းပေါက်တွေတို့တကားတွေတို့ဖွင့်ထားတဲ့ဒီအိမ်ထဲမှာရှိတဲ့အပူချိန်လေးပဲကြာဆင်းသွားအောင်ပတ်ဝန်းကျင်အပူချိန်လက်ကျဆင်းသွားဖို့အတွက်ကိုလေဝင်လေးတွေကောင်းတဲ့နေရာတွေမှာလဲနေတဲ့တလို့လေဝင်လေးတွေကောင်းအောင်လဲအိမ်မှာရှိတဲ့ဒီလိုပတင်းပေါက်တွေတကားတွေဖွင့်ထားတဲ့နဲ့အဲနောက်တစ်ခုကတော့ဒီရေဓာတ်ဆုံးရှုံးမယ်ချွေးထွက်များမယ်အတွက်ကြောင့်ရေပြန်ပြီးတော့ဖြည့်တင်ဖို့လိုတယ်ရေဓာတ်ဖြည့်တင်ဖို့ကိုရေများများတောက်ရမယ
်ဟုတ်ကဲ့ဆင်မနောက်ထပ်ရောရှောက်ရင်ဆောက်ရင်စီအောင်လားဆင်မ
အဓိကကတော့ပေါ့နော်ဖြည့်ဆွက်ပြီးမှာကျင်တာတော့အရင်မတောက်တင်ဘူးနောက်တစ်ခါကဒီနေပူတွေကနေပြန်လာလာချင်းမှာလဲပဲချက်ချင်းရေမချိုးချတင်ပါဘူးအဲနောက်တစ်ခါအဝတ်အစားအနေနဲ့ဆိုလို့ရှိရင်အေးမဲ့ပေါ်ပေါ်ပါပါနဲ့ခပ်ပွားပွားချောင်ချောင်ချီချီအဝတ်အစားမျိုးတွေနောက်တစ်ခါဒီခွေးလင်းဝင်လေးထွက်ကောင်းနဲ့ချီတဲ့အဝတ်အစားမျိုးတွေဝတ်တဲ့နဲ့အယောင်ဖြော့တဲ့အဝတ်အစားမျိုးလေးတွေဝတ်တဲ့နဲ့ဆောဆောအလိုမျိုးပေါ့နော်အဲနေ့လေအပူတင်းချိန်နေပူတဲ့ထွက်တာကိုရှောင်တဲ့အပြင်အပူတန်းကိုခန္ဓာရည်ပိုနေပါတဲ့ဒီတက်ကြီးရွယ်ဝတွေနဲ့ကလေးသူငယ်လေးတွေကိုစောင့်ရှောက်ပေးတာပို့ပြီးတော့မှကိူးဆိုင်ပေးတဲ့နဲ
့ဟုတ်ကဲ့ဆရာမဒီနေရာမှာဒေသလိုက်ထူကြမှုအတွက်ရော
တော်တဲ့တောင်ထဲမှာဆစ်ဆောင်နေတဲ့ပြည်သူတွေဆိုလို့ရှိရင်လေဒီတဘာဝပတ်ဝန်းကျင်မှာပိုပူပြင်းလာလို့ဖြစ်တတ်တဲ့တဘာဝအတိုင်းဖြစ်တတ်တဲ့တော်မီလောင်တာမျိုးတွေကိုလည်းပဲသတိရှိတဲ့နေပေါ့နော်ဒီအထူးသဖြင့်တော့ကျမတို့ညာဒေသအထက်ညာဒေသစကိုင်းတိုင်းမကွေးတိုင်းဆိုတဲ့၆တွေးဒေသတွေဘက်မှာနောက်တစ်ခါကျတော့ဒီအခုဆိုနောက်ပိုင်းမှာဆိုစစောကပြောတဲ့တဘာဝပတ်ဝန်းကျင်တတော်တစ်ပင်ပြုံးတင်းမှုကြောင့်ပို့ပြီးတော့မှဟိုရခင်တော့တောတောင်နဲ့အေးမြနေတဲ့ဒေသတွေပြည်နယ်တွေပေါ့နော်ကချင်တို့ချင်းတို့ကရင်ပြည်ကရင်ပြည်နယ်တွေမှာတောင်မှအခုဆိုတောတောင်ပြုံးတိမှုကြောင့်ပူပြင်းလာတဲ့အတွက်ကြောင့်သူတို့လည်းဓာတ်တွေကိုသတိထားတင်ပါတယ်ဆိုတော့ဓာတ်တွေနဲ့ကိုဒီနီးလန့်နေတဲ့ကာကွယ်တင်တယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာခုနကပြောတဲ့ဒီအပူရှက်တဲ့အဆင့်မရောက်ခင်နှုံးလာတဲ့အဆင့်ပါပေါ့နော်မူလာတဲ့အဆင့်အဲ့ဒီဆင့်ကနေခုနကအပူရှက်တဲ့အဆင့်ကိုဟိုမရောက်ခင်မှာဒီသိနိုင်တဲ့နောက်ထပ်လက္ခဏာတွေရောရှိသေးလားဆင်မ?
ဟုတ်ကဲ့ရှိပါတယ်ဒီအပူဆက်တဲ့အဆင့်ကိုမရောက်ခင်မှာပထမဆုံးတော့ဒီပြင်ပအပူချိန်ညင်မာတဲ့အတွက်ကြောင့်မလို့ရေဓာတ်ဆုံးရှုံးတဲ့အခါမှာခန္ဓာကိုယ်ရဲ့သဘောတုံ့ပြန်မှုဖြစ်တဲ့ရေငတ်လာမယ်တက်တခါရေဓာတ်ဆုံးရှုံးမှုများတဲ့အတွက်ကြောင့်မလို့ရေပြန်ပြီးများများမဖြည့်တင်ဘူးရေမြများပြန်တောက်ခြင်းအဖြစ်ရေဓာတ်ကိုပြန်ပြန်ပြန်ပြီးမဖြည့်တင်ဘူးဆိုလို့ရှိရင်ဒီသွေးထဲမှာရှိတဲ့ပမာဏကလည်းပဲကျနိုင်တယ်blood volume ကျမယ်အဲ့ခါကျ blood pressure သွေးပေါင်ချိန်တွေလည်းကျတတ်တယ်ပေါ့နော်အဲဆိုတော့အဲ့ခါကျလို့ရှိရင်ဒီအာရုံကုန်ခန်းနာမျိုးတွေမူးမော်တာတွေခေါင်းကိုက်တာတွေကိုယ်ပူချိန်နဲ့လိုက်ပြီးတက်လာတာမျိုးတွေဖြစ်တယ်အဲ့တော့ပထမဆုံးအဆင့်မှာတော့ဒီလိုမျိုးဖြစ်ပြီးလို့ရှိရင်ဓာတ်ရဲ့ပိုများလာလို့ရှိရင်တော့ကျွတ်တက်တာမျိုးတွေပေါ့နော်ကျွတ်သားတွေနာကျင်တာမျိုးတွေအထိ pressure ပိုကျလာတာမျိုးတွေနောက်တစ်ခါသွေးခုန်နှုန်းကနှလုံးခုန်နှုန်းမြန်လာမယ်သွေးခုန်နှုန်းတွေမြန်လာမယ်ပေါ့နော်ဒီလိုမျိုးတွေရှိမယ်ဓာတ်ရက်ပိုပြီးတော့မှဆိုးရွားလာမယ်ဆိုလို့ရှိရင်တော့အပူတွေရမ်းကြီးမယ်အပူကြီးတဲ့အခါမှာကျမတို့ပြည်သူတွေအနေနဲ့ကတော့ဒါပုံမှန်ဖြားတယ်လို့ပဲထင်ကြတယ်တကယ်တော့ဖြားနာတာမဟုတ်ဘဲနဲ့ကျင်ပပေါ့နော်အပူချိန်မြင့်မာပြီးတော့မှကိုယ်ခန္ဓာအနေမှာကိုရင်းအပူချိန်ကလည်းလိုက်တက်လာတဲ့ဥစ္စာကြောင့်မလို့အပူကြီးတာဖြစ်တယ်တော့ဒီတော့ဒီအခါမှာခန္ဓာကိုယ်အပူချိန်ဟာ103ဒီဂရီထက်ပေါ့နော်ပိုပြီးတော့မှအထက်မှာအပူကြီးနေပြီဆိုတော့သတိထားတဲ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမမြန်မာနိုင်ငံမှာလက်ရှိနေရာဒီကိုစဝင်လာပြီးတော့ပူလာတဲ့ချိန်ပေါ့နော်ချွေးထွက်များပြီးရေဓာတ်ဆုံးရှုံးတာကနေပြင်းထန်တဲ့ဒီအပူရှက်ဖြာနာတဲ့အဆင့်ဒီတက်တဲ့အဆင့်မျိုးပေါ့နော်ပြင်းပြင်းထန်ထန်မဖြစ်အောင်အစာပြိုးအဆင့်ဖြစ်တဲ့ဒီရေငတ်ပြီးတော့နှုံးလာတာနောက်မူးဝေကြိုက်ခဲလာတဲ့အချိန်မှာရေများများတောက်ပြီးအေးတဲ့နေရာမှာအနာယူဖို့ ਨੇ ဒီအပူတန်ကနေခံနိုင်မှုဘလို့နေထိုင်စားတော့ဝစားစင်သိမ့်မုံကိုကျွန်တော်ပြောပြခဲ့တဲ့ကြံမိုက်ခဏမှာတဝါကြီးနဆင်ကြည့်ရှုခဲ့ရတာပါဒီနောက်မှာလဲတိုင်းဒေသတွင်လာအပတ်စဉ်အစီအစဉ်လာဖို့ရှိသေးတာမို့ဆက်နာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားတို့ပြင် YouTube စာမျက်နှာကနေလဲနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
် VOA American တန်ကနေစက်တာရင်းညအစီအစဉ်တွေကိုဆက်ပြီးတော့ပြပြပေးနေပါတယ်ည10:00နာရီအထိပေါ့နော်လိုင်းဒိုမီတာ32ကနေလည်းပါဝင်ပါတယ်အခုတခါတော့အပတ်စဉ်ပြပြနေကြတိုင်းဒေတာသတင်းလွှာအစီအစဉ်ကိုဆက်ပြပြမှာပါဒီတစ်ပတ်မှာတော့ KIO ကချင်ပူပေါင်းတပ်တွေဌာနချုပ်နာကြံနေတဲ့စစ်ကောင်စီစခန်းကိုဝိုင်းပတ်ပိတ်ဆို့တိုက်ခတ်နေတာ။နောက်တနင်္သာရီဒဝဲထောင်မှာတော့ဖုန်းတွေ့လို့ဆိုပြီးအကျဉ်းသားတွေကိုရိုက်နှက်စစ်ဆေးခဲ့တာ။နောက် KNU ကရင်ပူပေါင်းတပ်တွေတိုက်ခတ်မှုကြောင့်မြန်မာစစ်သား50နီးပါးထိုင်းဘက်ထွက်ပြေးခိုလုံရတာနဲ့မိုနက်ချင်းဘက်မှာလည်းဒီစစ်မှုထမ်းစီရင်သွင်းဖို့ဆင့်ခေါ်တာအပါအဝင်တိုင်းဒေတာကသတင်းလွှာတွေကိုတဝါကြီးပြပြထားပါတယ်ဒီစီစဉ်ကိုတော့ FVR လို့အတူကခေါ်တဲ့နေဆက်ဒေတာတိုင်းသတင်းတော့ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာကိုဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတိုင်းရင်သားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်ဝိုင်းမော်မြို့နယ်လိုင်စာမြို့နားမှာကျန်နေသေးတဲ့စစ်ကောင်စီရဲ့နောက်ဖို့စခန်းကို KIA နဲ့ပူးပေါင်းအဖွဲ့တွေကပိတ်ဆို့တိုက်ခိုက်နေကြပါတယ်။တဝဲအကျဉ်းထောင်မှာတယ်လီဖုန်းတွေ့လို့ဆိုပြီးနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားအယောက်20ကျော်ကိုထောင်အာဏာပိုင်တွေကရိုက်နှက်စစ်ဆေးခဲ့ကြပါတယ်။သတင်းလွှာတွေထဲမှာတော့စစ်မှုထမ်းဖို့အသက်အရွယ်ရောက်တဲ့သူတိုင်းစီရင်သွင်းဖို့ဆင့်ခေါ်မှုတွေနဲ့ပတ်သက်ပြီးမူပြည်နယ်နဲ့ချင်းပြည်နယ်ဘက်ကအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ
်။ကျွန်မကနန်းဟောင်ပါရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်ဝိုင်းမော်မြို့နယ်လိုင်စာမြို့နားမှာကျန်နေသေးတဲ့စစ်ကောင်စီရဲ့စကန်နေထဲကနာဖော့စခန်းကိုလည်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကပိတ်ဆို့တိုက်ခိုက်နေကြပါတယ်။နာဖော့စခန်းကို KIA နဲ့ပူးပေါင်းအဖွဲ့တွေကမတ်လ19ရက်နေ့ကစပြီးဒီနေ့ဒီချိန်ထိတိုက်ခိုက်နေတယ်လို့လေကြောင်းကနေလည်းပြင်းပြင်းထန်ထန်ပစ်ကူနေပါတယ်။နာဖော့စခန်းနားမှာရှိတဲ့666ကွန်တပ်စခန်းနဲ့ရင်ဆိုင်ကုန်းတို့ကိုလည်းမတ်လ19ရက်နေ့ကသိမ်းပိုက်နိုင်ခဲ့ပါတယ်။ဒါအပြင်တော့ဖုံးရံမြို့အလော့ဘွန်နာကခမရ438အခြေချတပ်ဆွဲထားတဲ့ရှန်တုံဘွန်တပ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေကမတ်လ20ရက်နေ့မနက်မှာတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်
။ထိုဝယ်အကျဉ်းထောင်မှာတယ်လီဖုန်းတွေ့လို့ဆိုပြီးနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားစုစုပေါင်း20ကျော်ကိုထောင်အာဏာပိုင်တွေကရိုက်နှက်စစ်ဆေးခဲ့ပါတယ်။အကျဉ်းသားတွေတိုင်းရပြင်းထန်ရကုန်တဲ့အပြင်သူတို့အားလုံးကိုတိုက်ပိတ်ထားတယ်လို့အကျဉ်းထောင်ရဲ့နေဆက်သူတွေကပြောပါတယ်။မတ်လ13ရက်နေ့နဲ့15ရက်နေ့ကထောင်ထဲမှာအထူးစစ်ဆေးရေးဝင်တဲ့အခါလက်ကင်ဖုန်းတွေ့လို့ဆိုပြီးရိုက်နှက်စစ်ဆေးတာဖြစ်ပါတယ်။အရိုက်ခံရတဲ့အကျဉ်းသား20ကျော်မှာနိုင်ငံရေးအကျဉ်းသား10ယောက်လောက်ပါတယ်လို့တဝယ်နိုင်ငံရေးအကျဉ်းသားများကွန်ရက်ကပြောပါတယ်။
စကိုင်းတိုင်းကလေးမြို့နယ်ထဲမှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်တပတ်အတွင်းအယက်သားပီတူ၈ယောက်သေဆုံးခဲ့ပါတယ်။ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့အကြားစစ်ရေးအရှိန်ပြင်းထန်နေတဲ့ကလေးမြို့နယ်ထဲမှာစစ်ကောင်စီတပ်ဖွဲ့ကနေ့တိုင်းလလိုလက်နက်ကြီးနဲ့ပစ်ခတ်နေပြီးမတ်လ14ရက်နေ့ကနေမတ်လ20ရက်နေ့အထိတပတ်အတွင်းမှာကလေးအပါအဝင်အယက်သား၈ယောက်သေဆုံးခဲ့ပါတယ်။မတ်လ14ရက်နေ့မှာကလေးမြို့မြောက်ပိုင်းဒေသလက်ပံချောင်းရွာကအယက်သား၂ယောက်မတ်လ16ရက်နေ့မှာပြင်းခုံလေးရွာကအယက်သား3ယောက်နဲ့မတ်လ20ရက်နေ့မှာပြင်းခုံကြီးရွာကအယက်သား3ယောက်တေဆုံးခဲ့ပြီး10ယောက်ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ပြင်းခုံလေးရွာကိုမတ်လ19ရက်နေ့ညနေပိုင်းကစလို့စစ်တပ်ကမီးတင်ရှို့ခဲ့လို့လူနေအိမ်တွေပျက်စီးကုန်တယ်လို့ဒေသခံတွေလည်းစစ်ပီးတင်းရှောင်နေကြရပါတယ်။
တိုင်းနယ်ဆက်အနီးမှာရှိတဲ့ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ပိုင်ခလိုင်ရွာဟောင်းမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်တပ်တို့အကြားတိုက်ပွဲဖြစ်ခဲ့လို့စစ်တပ်ဘက်ကအယောက်50နီးပါးတိုင်းနိုင်ငံဘက်ချမ်းကိုထွက်ပြေးကုန်ပါတယ်။မလ19ရက်နေ့လယ်ပိုင်းကဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲတွေစစ်ကောင်စီတပ်ဖွဲ့ဝင်50နီးပါးလောက်ဟာလက်နက်ခဲယမ်းတွေနဲ့အတူတိုင်းနိုင်ငံအုံဖန်မြို့နယ်ပိုင်ခလိုင်ရွာတွေကိုထွက်ပြေးရောက်ရှိသွားတယ်လို့မြေပြင်သတင်းအရင်းမြစ်တွေကပြောပါတယ်။စစ်သားတွေနဲ့အတူပါလာတဲ့လက်နက်ခဲယမ်းအသုံးဆောင်ပစ္စည်းတွေကိုဥယျာဉ်ခြံတစ်ခြံထဲမှာထိုင်းစစ်သားတွေကထိန်းသိမ်းထားတယ်လို့ဆိုပါတယ်။
စစ်ကောင်စီကအတည်ပြုထားတဲ့စစ်မှုထမ်းဥပဒေအရစစ်မှုထမ်းဖို့ဆင့်ခေါ်ခံရတဲ့အတွက်ရခိုင်ပြည်ရဲ့မြို့နယ်တချို့ကလူငယ်တွေထွက်ပြေးနေကြတယ်လို့တချို့ကလည်းစိုးရိမ်မှုတွေရှိနေကြပါတယ်။ဒီလတရက်နေ့ကဂွားမြို့နယ်ကျိန်တလီမြို့ရက်ွက်၃ခုမှာရက်ွက်အုပ်ချုပ်ရေးမှုတွေကလူငယ်တွေကိုခေါ်ယူပြီးစစ်မှုထမ်းဖို့မဲပေါက်တဲ့အတွက်လူငယ်၁၀ယောက်ကျော်ထွက်ပြေးသွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်တွေမြို့မှာလည်းအမျိုးသမီးတွေအပါအဝင်လူငယ်၃၀၀နီးပါးရဲ့နာမည်တွေစစ်မှုထမ်းဖို့ထွက်လာတဲ့အတွက်မိသားစုဝင်ဆိုရင်နေကြတယ်လို့စစ်တွေမြို့ခံတွေကပြောပါတယ်တန်တွဲတောင်ကုတ်ကြောက်ဖြူမန်အောင်အမ်းမြို့နယ်တွေမှာလည်းစစ်မှုထမ်းဖို့လူငယ်တွေခေါ်ယူနေပြီဖြစ်ပါတယ
်ရှမ်းပြည်မြောက်ပိုင်းတရုတ်နယ်စပ်မူဆယ်နန့်ခမ်းမြို့မှာဒေသထွက်ကြံတွေကိုတရုတ်ဘက်ချမ်းကိုတင်ပို့ရောင်းချခွင့်တအန်တက် DNL ဘက်ကပိတ်ထားလို့ဦးဆိုင်မန်ခမ်းနောင်မွန်းနဲ့နောင်ခူရွာတွေကဂျန်ဆိုင်တောင်သူတွေအခက်တွေ့နေကြပါတယ်မလာ၁၇ရက်နေ့ကစပြီးဂျန်ကားတွေကိုနန်ခမ်းမြို့မန်ဟောင်းဂိတ်နဲ့နောင်ထောင်းဂိတ်မှာဖြတ်တန်းခွင့်ကို DNL ဘက်ကပိတ်ထားတာဖြစ်ပါတယ်။ဂျန်တွေအချိန်မီထုတ်မရောနိုင်ပဲ၆ကုံလို့၅နှစ်မြောက်အရှုံးပေါ်မဲ့အရေးဂျန်တောင်သူတွေစိုးရိမ်နေရပါတယ်။ COVID-19 နဲ့2020ခုနှစ်ကနေအခုနှစ်အထိတရုတ်နယ်စပ်ကဂျန်တောင်သူတွေဂျန်ကောင်းကောင်းထုတ်မရောနိုင်သေးဘူးဖြစ်ပါတယ်။ဂျန်ကားတွေကိုအခုလိုဂိတ်ဖြတ်တန်းခွင့်မပေးတာနဲ့ပတ်သက်ပြီး DNL ကိုဆက်သွယ်ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူး။
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီကပြည်သူစစ်မှုထမ်းနေဥပဒေတွေပြဋ္ဌာန်းလာတဲ့အခါမှာအစဉ်သင့်အကောင့်ထည့်ဖို့သွားဖို့ဆိုပြီးရဲကြီးအုပ်ချုပ်ရေးမှူးတွေကစည်ရင်းကြိုကောက်တာတွေကိုလုပ်နေကြပါတယ်မွန်ပြည်နယ်ဘက်ကအခြေအနေကိုရမင်းကစူးစီးထားပါတယ်
မွန်ပြည်နယ်မူတော်မြို့နယ်ကကျေးရွာအောက်စု42ဆုအတွက်တလမှာတစ်ကြိမ်မှာလူငယ်စစ်မှုထမ်း85ယောက်ကိုရတာတယ်လို့မိမဖော်လို့တဲ့ကျေးရွာအောက်ချုပ်ရေးမှူးတယောက်ကအခုလိုပြပါတယ
်အခုချိန်မှာနေဥပဒေကမထွက်လာသေးပါဘူးဒါပေမဲ့နေဥပဒေထွက်လာတဲ့အခါမှာချက်ချင်းအကောင့်ထည့်ဖို့သွားဖို့အတွက်အခုကတည်းကနေပြီးတော့လူငယ်စစ်မှုထမ်းတွေကိုအပြီးရထားပါတယ်လောလောဆယ်ပထမတလအတွက်ကျွန်တော်တို့မူတော်မြို့နယ်ကလူငယ်စစ်မှုထမ်း85ယောက်ကိုရထားပါတယ်ကျေးရွာအုပ်စု42ဆုရှိတော့3လဆာအတွက်ကျေးရွာအုပ်စုတစုမှာ3ယောက်2ယောက်1ယောက်စသည်အဖြစ်အရေးအတွက်အနေများရှုတင်ရထားပါတယ
်တဖက်မှာတော့မွန်ပြည်တစ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NNSB AD ဖွဲ့ထိန်းချုပ်လှောက်ရှားနေတဲ့ကြိုက်မြော်မူးတုံရေးတံပြူစရနဲ့ကြာအင်းစိတ်ကြီးမြွနယ်တဲကကျေးရွာအောက်ချောက်ရေးမှုတွေနေနဲ့ဒီစစ်မှုထမ်းဥပဒေကိုအကောင့်ထည့်ဖို့ရင်ဘယ်တော့ကိုမဆိုပြက်ပြက်သားသားရေးယူသွားမယ်လို့မလဒုတိယပတ်မှာအသိပေးထောက်ပြန်ထားတယ်လို့ပြောခွေးရနိုင်ပညာမွန်ကပြောပါတယ
်စစ်မှုထမ်းဥပဒေကိုအကောင့်ထည့်ဖို့ဒီအောက်ချောက်ရေးမှုခေါ်တော့တယောက်မှ2ယောက်ပို့ပေးဖို့အလူမီညွှန်ကြားတာရှိတယ်အဲကမူးတုံနဲ့ဒီချက်မြုံမြွနယ်မှာစပြီးအကောင့်ထည့်ဖို့နာဖြစ်တယ်ဒီလိုနေသားမှာကျွန်တော်မွန်ပြည်တပ်ပါတီ AD အနေနဲ့ပေါ့နော်ဒီလုပ်ငန်းတွေကိုဒီအုပ်ချုပ်ရေးမှူးကအကောင့်နဲ့မဖော်ဘူးနဲ့ကျွန်တော်တို့အစာထုတ်တာရှိတယ်ဒီစစ်ကောင်စီစစ်မှုထမ်းဥပဒေကိုအကောင့်တွေပေါ်တဲ့ဒီမီဒူမဆိုးနော်သူပြည်ဒီကြည့်ရအုပ်ချုပ်ရေးမှူးတွေကိုကျွန်တော်ပြပြသားတာအရေးယူဖို့ကျွန်တော်အစာထုတ်တာရှိပါတယ
်မွန်လူငယ်တော်တော်များများကတော့စစ်မှုထမ်းရမှကြောက်လို့ထိုင်းနိုင်ငံဘက်ကိုပြေးဝင်သွားတာရှိတယ်လို့ရွာမှာကြာနေတဲ့လူငယ်တွေကလည်းကိုရင်ဝတ်ရဟန်းဝတ်ကုန်ပြီလို့ကျမ်းရောမျိုးနဲ့ကမြေမဖော်လို့တဲ့မွန်လူငယ်တယောက်ကမွန်မာတာနဲ့အခုလိုပြပါဗ
ျ။ကလောင်တော့နိုင်မဘက်ကလောင်ပြစမော့ပလာကြီးကလေ
ဒီကလူငယ်ယောက်ျားလေးတွေအတွက်ရွေးချယ်သွားဖို့နှလမ်းမဲ့ရှိပါတယ်။ထန်းကိုပြေးဝင်သွားကြတာရှိတယ်။ထန်းကိုမသွားနိုင်ရင်တော့ကိုရင်ဖြစ်ဖြစ်ယဟန်ဖြစ်ဖြစ်အကုန်လုံးဝုတ်လိုက်ကြတယ်။ရွာဥက္ကဋ္ဌလည်းဘာမှမတက်နိုင်တော့ပါဘူး။နေ့တိုင်းထန်းကိုအတက်အစင်းလုပ်နေတဲ့ကားတွေဆိုရင်လည်းတစ်နှစ်နှစ်စီးသုံးစီးမွန်တွေအလုံးမဲ့သွားနေကြတယ်အတော့ကိုစိတ်ပြည့်စရာကောင်းပါတယ်ဗျာ
လာမယ့်မေလလောက်မှာစစ်ကောင်စီရဲ့ပြည်သူ့စစ်မှုထမ်းဤဥပဒေထွက်လာဖို့ရှိတယ်လို့ကြေးရွာအောက်ချုပ်ရေးမှူးတွေကပြောဆိုနေကြပါတယ်ရှင
်ချင်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာတော့စစ်မှုထမ်းဖို့အသက်အရွယ်ရောက်တဲ့သူတိုင်းစီးရင်သွင်းဖို့ဆင့်ခေါ်မှုတွေကိုစစ်ကောင်စီကစလိုက်တာနဲ့ပြစ်ခတ်မှုတွေရှိလာတယ်လို့တော်လိုင်းရေးတပ်ဖွဲ့တွေကလည်းသူတို့စီမံပူးပေါင်းပါဝင်လာကြဖို့လူငယ်တွေကိုဖိတ်ခေါ်မှုတွေရှိနေပါတယ်။အကြောင်းဆိုကတော့ကိုရောဘတ်ကစူးစီးထားပါတယ်
။ချင်းပြည်နယ်စစ်ကောင်စီရုံးဆိုင်ရာဟာခါမြို့ပေါ်ဈေးတင်တဲ့ပြည်တော်သားရက်ွက်တို့မှမလ18ရက်နေ့ကစပြီးရဲစစ်သားအပါဝင်ထွေအုပ်ရုံးဝင်ထမ်းတွေကတိုင်တက်စင်အိမ်ထောင်စုစီရင်လိုက်ကောက်ခဲ့ပါတယ်။စစ်မှုထမ်းဖို့ဆင့်ခေါ်တဲ့ဇာရွက်ပုံစံနှစ်ပုံစံ၅ရုပ်ကိုပါဖြည့်ခိုင်းနေတယ်လို့ဟာခါမြို့ခံအမျိုးသမီးတစ်ယောက်ကပြောပါတယ်
။ဒ
ီလိုက်ကောက်တာတော့မြို့ဆွမြို့ပြားဖက်တော့မသွားဘူးเนาะမြို့လေးကောင်ရက်ွက်တွေမှာသွားပြီးတော့ကောက်တယ်ပြီးတော့သူတို့ကောက်ပြီးလို့ရှိရင်ဆာရွက်နှစ်ရွက်ပေးခဲ့တယ်တဲ့အဲ့ဒီဆာရွက်ကိုဖြည့်ပြီးတော့သူတို့ယုံကိုလာအကြောင်းကြပါဆာရွက်ကိုယူလာပြီးတော့မှအကိုကြီးအချက်လက်အသေးစိတ်အပြည့်စုံဖြည့်ရမှာအဲ့လိုမျိုးတွေပြောရတယ်အဲ့လို
စေမှုထမ်းဖို့အရွယ်ရောက်သူအဖြစ်မှတ်ပုံတင်စရင်သွင်းဖို့ဆင့်ခေါ်စာပုံစံနှစ်နဲ့ပုံစံ၅ဆရွက်တွေကိုဖြည့်စွတ်ပြီးသူတို့သတ်မှတ်ထားတဲ့နေ့ရက်မှာအခါမျိုးနဲ့စူပောင်းယုံကိုတွားရောက်တရင်ပို့ရမယ်လို့ဆိုပါတယ်အဲ့ဒီလိုတွားရောက်တရင်ပို့တဲ့အချိန်မှာမှတ်ပုံတင်တွေယူလာရမှာဖြစ်ပြီးတရင်ပို့ဖို့ပြက်ကွက်ရင်ပြီးသူစေမှုထမ်းဥပဒေအရအရေးယူခံရမယ်လို့ဖော်ပြထားပါတယ်အခါမျိုးပေါ်မှာတော့တအိမ်တက်စင်အိမ်ထိုးစုစရင်နဲ့စေမှုထမ်းဖို့စရင်ပြုစုမှုစတင်လာတဲ့နေ့မှာပဲတနက်ပြက်ခတ်တန်တွေထွက်ပေါ်လာပြီးစစ်မှုထမ်းဖို့စည်ရင်ကောက်ခံမှုမှာပါဝင်တဲ့ရုံးဝင်ထမ်းတွေကိုအရေးယူသွားမယ်လို့စီတဲ့ဖားခါကတရိပ်ပေးထားပါတယ်ဖလန်းမျိုးပေါ်မှာလည်းမလာ၁၈ရက်နေ့ကစစ်ကောင်စီတပ်ကုန်းနဲ့နှီးတဲ့နေအိမ်တွေမှာတအိမ်တက်စင်အိမ်ထုံးစုစည်ရင်လိုက်ကောက်နေတယ်လို့ဒေသခံတွေကပြောပါတယ်လူငယ်တွေအနေနဲ့စစ်ကောင်စီတပ်ဖွဲ့တွေဝင်မဲ့အစားတွန်လိုင်းတပ်ဖွဲ့တွေနဲ့ပူးပေါင်းကြဖို့ဖလန်းမျိုးအခြေပြုလှုပ်ရှားနေတဲ့ CNO CND ရဲ့ပြောရေးဆိုခွင့်ရှိသူစလိုက်ကြုံငိုင်းကပြောပါတယ်
ဒီကြောင့်ဆင်းနေလိုက်ကြည့်ပြီးတော့ဒီ flight တစ်စီးနေတယ်ကြည့်ပါတယ်။ရဲရဲဌာနဆိုင်ရာလောက်ကတွေပါလိမ့်မယ်။ဌာနဆိုင်ရာတချို့ကတွေပါမယ်။ဒီဘက်ကတော့သူတို့လုံခြုံရေးတော့ယူပေးမယ်နဲ့ကြည့်ပါတယ်။သူစမှုမထမ်းမနေရဆိုတော့သူကောက်မှာပဲသူမတရားဖန်ဆီးမှုတွေရှိလာမယ်ဆိုလေ။လူငယ်တွေကိုဒီအရင်တည်းဝင်ကြဖို့ဖိတ်ခေါ်ချင်ပါတယ်လို့
ဒါအပြင်ချင်းပြည်နယ်မြောက်ပိုင်းတီးတိမ်တွန်းဆောင်မြို့ပေါ်မှာလည်းစစ်မှုထမ်းဖို့ဆင့်ခေါ်တဲ့စည်ရင်ကောက်ယူမှုတွေရှိတယ်လို့သတင်းထွက်ပေါ်နေပြီးမဲ့တခြားအတီးပြုတ်နိုင်တာမျိုးတော့မရှိသေးပါဘူးစစ်ကောင်စီဟာအသက်ပြပြီးသူနိုင်ငံသားတိုင်းစစ်မှုမထမ်းမနေရဥပဒေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကအတီးပြုတ်ခြင်းကခဲ့ပြီးတဲ့နောက်လာမယ့်ဧပြီလကုန်မှာအပတ်စဉ်တက်ခေါ်ယူဖို့စီစဉ်နေတာကြောင့်နိုင်ငံတော်ဝန်လုံးမှစစ်မှုထမ်းဆင့်ခေါ်မှုတွေစတင်ဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးတဲ့အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်ဝိုင်းမော်မြို့နယ်လိုင်စာမြို့နမှာဂျာနေတဲ့စစ်ကောင်စီရဲ့နာဖော့စခန်းကိုလည်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကပိတ်ဆို့တိုက်ခိုက်နေကြပါတယ်။ဒဝဲအချင်းထောင်မှာတယ်လီဖုန်းတွေ့လို့ဆိုပြီးနိုင်ငံရေးအချင်းသားတွေပါဝင်အချင်းသားစုစုပေါင်း20ကျော်ကိုထောင်အာဏာပိုင်တွေကရိုက်နှက်စစ်ဆေးခဲ့ပါတယ
်။ဒရရှင်နဲ့အခုနားဆင်နေကြတာကတော့နေဆက်ဒီသက်ကတိုင်းနာသတင်းနောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအာမီပ
ါ။တိုင်းရင်ဒေသတိုက်ပွဲတွေနဲ့စစ်ကောင်စီစခန်းတချို့သိမ်းခံရတာနဲ့ထွက်ပြေးတာပါဝင်တိုင်းရင်သတင်းတော်အစီအစဉ်ကိုနှက်စင်ကြည့်ရှုခဲ့ရတာပါ။အခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ချက်သာရင်းညဗီဒီယိုရဲ့အစီအစဉ်နဲ့ဆုံမသက်ခင်သတင်းအချင်းချုပ်ကိုမဆင်မြတ်မှုပြပြပေးပါအောင်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာဒီဂါဇာစစ်ပွဲရပ်ဆိုင်းရေးနဲ့ပတ်သက်လို့အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာအာရဗ်နိုင်ငံတာဝန်ရှိသူတွေနဲ့ဆွေးနွေးနေပါတယ်။အီဂျစ်တာဝန်ရှိသူတွေအပြင်ဂျော်ဒန်၊ဆာဒီအာရေဗျ၊ကတားနဲ့ဒီအာရဗ်စော်ဘွားများပြည်ထောင်စု UAE ကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးနေတာပါ။ဂါဇာမှာချက်ချင်းအပြစ်ရပ်ပြီးတော့ဖမ်းဆီးထားတဲ့တရားခွန်တွေပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်ကပြင်ဆင်တင်ပြထားတယ်လို့ဝန်ကြီးဘလင်ကင်ကဒီဆာဒီအာရေဗျကိုဗိုလ်ထုနေတုန်းကရောက်ခဲ့စဉ်တုန်းကအယ်ဟာဒက်သတင်းဌာနကိုပြောကြားခဲ့ပါတယ်။တရားခွန်တွေပြန်လွှတ်ပေးရေးနဲ့တွဲထားတဲ့ဒီချက်ချင်းအပြစ်ရပ်ဖို့တောင်းဆိုချက်ပါတဲ့ဆုံးဖြတ်ချက်မူကြမ်းဖြစ်တယ်လို့သူကပြောပါတယ်။ဒီပါလက်စတိုင်းမှာအစ္စရေးကျူးလွန်မှုကိုအမေရိကန်သတ္တမတော်ကသတိပေးဖို့အတွက်အမေရိကန်အရာရှိဟောင်းတွေကတောင်းဆိုလိုက်ပါတယ်။ပါလက်စတိုင်းတွေရဲ့နိုင်ငံသားအခွင့်အရေးနဲ့အခြေခံလိုအပ်ချက်တွေကိုညှင်းပယ်တာပါလက်စတိုင်းဒေသအနောက်ဘက်ကမ်းဒေသမှာကျူးလွန်မျိုးတွေပြောင်းရွှေ့အခြေချနေထိုင်မှုတိုးချဲ့လှုပ်ဆောင်နေတာတွေအတွက်ကြီးမားတဲ့အကျိုးဆက်တွေရင်ဆိုင်ရနိုင်တယ်ဆိုတာကိုသမ္မတဂျိုးဘိုက်ဒန်အနေနဲ့အစ္စရေးကိုသတိပေးဖို့အတွက်တန်တမန်နဲ့စစ်ဘက်အရာရှိဟောင်း80နီးပါးပါဝင်တဲ့အမေရိကန်အစိုးရအရာရှိဟောင်းတွေကအိတ်ဖွင့်ပေးစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံကြားမှာပုံမခိုင်မာတဲ့ဆက်ဆံရေးတိဆောက်ပြီးတော့အနောက်အုပ်စုရဲ့စီးလုံးညီညွတ်မှုကိုချိန်ချောက်နေတာဟာကမ္ဘာနိုင်ငံရေးချိန်ဝင်ရှာကိုပြောင်းလဲပြစ်လိုက်နိုင်တယ်လို့အမေရိကန်စစ်ဖက်နဲ့ကာကွယ်ရေးဆိုင်ရာထိပ်တန်းအရာရှိတွေကြားမှာဆိုရမှုတွေကြီးထွားနေပါတယ်။တရုတ်နဲ့ရုရှားနိုင်ငံရဲ့ပြောင်းလဲဖြစ်ပေါ်နေတဲ့ဆက်ဆံရေးဟာလက်ရှိနိုင်ငံရဲ့အချင်းချင်းတွေရဲ့အဓိကအကြောင်းဖြစ်ပြီးတော့ဒါဟာသူ့ရဲ့စစ်မှုရန်တက်တန်း40နီးပါးအတွင်းအန္တရာယ်အကြီးဆုံးဖြစ်တယ်လို့ဒီ Indo-Pacific ဒေသဆိုင်ရာအမေရိကန်စစ်တပ်အကြီးအကဲကလွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရဲ့ကော်မတီမှပြုလုပ်တဲ့ကြားနာပွဲမှာပြောကြားခဲ့ပါတယ်။တခါကပပျော်ဆွဲမှုအဆင့်တန်းမှာတော့မြန်မာနိုင်ငံကနောက်ဆုံးနှားရောက်နေတာကိုကုလသမဂ္ဂစစ်တမ်းမှာဖော်ပြလိုက်ပါတယ်ရှင်။
ကျေးဇူးပါမဆုမြတ်မရေအခုလိုသတင်းအချင်းချင်းပြီမှာတော့ VO ရဲ့ဒီညချက်သားရညအစီအစဉ်ဒီမှာပဲပြီဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Best တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ This program has